Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးရညတညဖြစ်ပါစေခင်ဗျာ။ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် November 5ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line to meter 3251နဲ့ line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါ။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညမှာကြားရမယ့်ထိတ်တန့်သတင်းတွေထဲမှာတော့မြောက်ကိုရီးယားကနောက်ထပ်ပဲ့ထိန်ဒုံးကျည်လေးစင်ဒီကနေ့ပြုလုပ်လိုက်ပါတယ်။တရုတ်မှာဗဟိုဗန်ကျူဥက္ကဋ္ဌစီကံချိုးဖောက်မှုနဲ့စစ်ဆေးခံရပါတယ်။နောက်ရုရှားကိုမောင်းသူမဲ့ဒရုန်းယာဉ်တွေပေးပို့ခဲ့တယ်ဆိုတာကိုအီရန်နိုင်ငံကပထမဆုံးအကြိမ်ဝန်ခံပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကျွန်မခင်ဗျထွေးတင်ပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ရာသီဥတုပြောင်းလဲမှုဒဏ်ကိုဘသူတွေအစိုးဆုံးခံရတယ်ဆိုတဲ့ရာသီဥတုဆိုင်ရာစောင်းပါနဲ့အတူအပတ်စဉ်ဒုအတန်အစီအစဉ်မှာတော့
တော်တော်အငုံလို့ဘာနဲ့ကြောက်တယ်ဆိုပြီးအဲ့လိုမျိုးဖြစ်နေသူကြည့်ရတာတော်တော်ဟိုမိကက်ကြမ်းနေတော့မသိရဘူးကိုရဲ့သူဖြစ်နေတဲ့ပုံစံအရုပ်ပေါ့နော
်စစ်တပ်အနာသိမ်းပြီးတဲ့နောက်နိုင်ငံတော်ဘက်ဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်ကလေးတွေမှာဖြစ်နေတဲ့စိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့မိခင်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုဒုအတန်စီစဉ်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့ဒီအားရမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေအရဒီနှစ်ထဲလောလောလတ်လတ်စစ်ထဲကိုရောက်လာတဲ့တပ်သားတစ်တွေဟာစစ်တင်နှန်းလုံးဝမရတာဒါမှမဟုတ်အနေချင်းသာရတဲ့အခြေအနေမျိုးဖြစ်လာနိုင်တယ်လို့ဗီဒင်ကာကွယ်ရေးဝန်ကြီးဌာနကသူတို့ထောက်လန်းရရှိတဲ့အချက်လက်တချို့ဒီကနေ့ထုတ်ပြန်ရမှာပြောပါရစေ။နှစ်စဉ်အခုလိုစောင်းရာသီမှာစစ်သားတစ်တွေလက္ခဏာဖြစ်ပြီးရုရှားအစိုးရအနေနဲ့လက်ရှိတပ်သားတစ်တွေကိုတင်နှန်းပေးနိုင်ဖို့အခက်အခဲတွေရှိနေပုံရတယ်လို့ဒီထောက်လန်းရေးအချက်လက်တွေကဖော်ပြပါရစေ။ပြည်ခရဲစက်တင်ဘာလတုန်းကအချိန်ပိုင်းတက်သားတွေလိုအပ်တဲ့အတွက်ခေါ်ယူထားတဲ့တက်သား3သိန်းလောက်ကိုတော့စစ်တင်နဲ့အပြေဝါပေးနိုင်ဖို့ရုရှားစစ်တပ်ကရုံးကန်နေရတာပါဒီလိုအခြေအနေမှာနှစ်စဉ်ပုံမှန်အတိုင်းစစ်မှုမထမ်းမနေရဥပဒေနဲ့ထက်ပြီးတော့ရောက်လာတဲ့တက်သားတွေကိုတင်နှံပေးဖို့ဆိုတာအများကြီးပိုခက်ခဲစေလိမ့်မယ်လို့ဗီဒင်ကာကွယ်ရေးဌာနကပြောပါတယ်ရုရှားဟာသူ့နိုင်ငံအတွင်းမှာစစ်တင်နှံပို့ချဖို့လိုအပ်တဲ့ဝန်ထမ်းစစ်လက်နက်ခဲယမ်းပစ္စည်းနဲ့အခြေခံအဆောက်အုံတွေအလုံးလောက်မရှိတာကြောင့်သူ့ရဲ့တပ်ဖွဲ့တွေကိုအိမ်နီးချင်းဘဲလာရုစ်နိုင်ငံမှာစစ်တင်နှံပေးနေတာတွေလုပ်နေရတယ်လို့ဗီဒင်ကာကွယ်ရေးဌာနကပြောပါရယ်စစ်တင်နှံအနေချင်းဒါမှမဟုတ်လုံးဝမရကြတဲ့တပ်သားတွေကိုရှေ့တန်းစေလွတ်တာဝန်ချထားမယ်ဆိုရင်တိုက်ခိုက်ရေးမှာပိုးပြီးအားနည်းလာလိမ့်မယ်လို့ဗီဒင်ထောက်လိုက်ရေးအချက်လက်တွေမှာဖော်ပြထားပါရယ်ရှင
်အီရန်အနေနဲ့ရုရှားကိုဒရုန်းမောင်းသူမဲ့လေယာဉ်တွေပို့ခဲ့ကြအောင်ပထမဆုံးဝန်ခံလိုက်ပါပြီ။အီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမာအက်ဒ်တူလာဟီယန်ကအခုလိုပို့ခဲ့တယ်လို့ဒီနေ့မြို့တော်တီဟီရန်မှာပြောလိုက်ပေမဲ့ယူကရိန်းကိုရုရှားစစ်ပွဲမဆင်ခင်ကတည်းကဒီဒရုန်းတွေပို့ပေးခဲ့တာပါလို့ဆက်ပြောခဲ့ပါတယ်။ရုရှားအနေနဲ့ယူကရိန်းရဲ့သားပြမှတ်တွေနဲ့စွန့်ရင်ခြေကန်အဆောက်အုံတွေကိုအီရန်လို့ဒရုန်းတွေနဲ့အကြီးအကျယ်ပစ်ကတ်ခဲ့တယ်လို့စစ်ဆွဲတာတွေရှိလာခဲ့ပြီးအီရန်ဘက်ကအရင်တုန်းကတော့မရှင်းမလင်းပြောခဲ့တာကနေအခုတော့စအဝန်ခံလိုက်တာပါ။အရင်တုန်းကအီရန်ရရှိတဲ့စတိုက်ပြောခဲ့တာကရုရှားရဲ့ယူကရိန်းပေါ်စစ်ဆင်မှုအတွင်းအီရန်ဘက်ကလက်နက်ထောက်ပံ့ပေးခဲ့တာမရှိပါဘူးလို့သာပြောခဲ့တာပါ။ဒါပေမဲ့အရင်တည်းကတော့အီရန်ပြည်သူစစ်ဖြစ်တဲ့အီရန်ဒေါ်လိုင်းအဆောင်တပ်တွေဘက်ကနေရုရှားကိုနာမည်မတက်ပေမဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကိုအီရန်ဒရုန်းတွေပို့ပေးခဲ့တယ်လို့ဂုဏ်ယူပြီးမသိမသာပြောလို့ရှိပါတယ်။အခုတော့အီရန်နိုင်ငံခြားရေးဝန်ကြီးအမာအက်ဒူလာဟီယန်ကယူကရိန်းစစ်ပွဲမစခင်လပိုင်းတွေကအရေးအတွက်ကိုကန့်သက်ပြီးရုရှားကိုပို့ခဲ့တာရှိတယ်။ဒါပေမဲ့ဒီစစ်ပွဲကိုရပ်တန့်ဖို့တော့အီရန်လည်းစိတ်ပိုင်းဖြတ်ထားပါတယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့လာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာယူကရိန်းနဲ့မြောက်ကိုရီးယားရေးအပါအဝင်ကမ္ဘာနိုင်ငံအားလုံးအပေါ်တက်ရောက်မှုရှိနေတဲ့ကိစ္စရဲ့အများအပြားကိုဆွေးနွေးသွားမှာဖြစ်ပြီးကမ္ဘာမှာအမေရိကန်ရဲ့ဥဆောင်မှုအခိုင်အမာဆက်ရှိနေတာကိုပြသသွားမှာဖြစ်တယ်လို့အမေရိကန်မြို့သားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီက VOA ကိုပြောပါတယ်
။ The president's looking forward to this again because it's an opportunity to engage with foreign leaders about so many shared challenges that affect all of us.
အားလုံးပေါ်တည်ရောက်မှုတွေရှိနေတဲ့အကျက်တဲစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေတွေးဆောင်ဆွေးနွေးအပြေရှာနိုင်မဲ့အခွင့်အလမ်းတစ်ရက်အဖြစ်သမ္မတဘိုင်ဒန်ကယူဆထားတဲ့အတိုင်းဒီဆွေးနွေးပွဲတွေကိုတည်ရောက်ဆွေးနွေးသွားမှာဖြစ်တယ်လို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဗီက VOA နဲ့တည်တံ့တွေးဆောင်မေးမြန်းချိန်မှာပြောဆိုသွားတာပါ။သမ္မတဘိုင်ဒန်ဟာရှေ့သတင်းပတ်ထဲမှာကျင်းပဖို့ရှိနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုတည်ရောက်ဖို့ကမ္ဘောဒီးယားနိုင်ငံကိုတွားရောက်မှာဖြစ်ပြီးတော့အဲ့ဒီနောက် G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲတည်ရောက်ဖို့အတွက်ကိုတော့အင်ဒိုနီးရှားနိုင်ငံကိုတွားရောက်မယ်ဆိုတာကိုသမ္မတအင်ဗီရောကကြေညာချက်ထုတ်ပြန်ထားပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲနဲ့ G20 ထိပ်သီးဆွေးနွေးပွဲတွေကိုတရုတ်သမ္မတရှီကျင်းပင်လည်းတည်ရောက်မှာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်တော့တည်ရောက်မယ်မတည်ရောက်ဘူးဆိုတာသေချာမသိရသေးပါဘူးရှင်။
American ဆိုရတက်တန်းဝဲလွှတ်တော်ရွက်ောက်ပွဲ၄ရက်ပဲလို့တော့ချိန်မှာသမ္မတကသူ့ပါတီအနိုင်ရချေများနေတယ်လို့ပြောလိုက်ပါတယ်ရွက်ောက်ပွဲဝင်တဲ့ Democratic Party ကိုယ်စားလှယ်လောင်းတွေအတွက်သမ္မတကိုယ်တိုင်မဲဆွယ်ဟောပြောပွဲတွေအတွက်၃ရက်ခီးထွက်နေတာသမ္မတကရှီကာဂိုပြည်နယ်ကိုတောက်ကြနေကမတော်ခင်အခုလို့ပြောခဲ့တာပ
ါ We're going to win this time around I think I feel really good about our chancesI haven't been in all the house races but I think we're going to keep the Senate and pick up a seat.
ဒီတစ်ခါကျွန်တော်တို့နိုင်မှာပါအနိုင်ရချေများနေတဲ့အပေါ်ကျေနပ်မှုရှိပါတယ်။အောက်လွတ်တော်မဲဆွယ်ပွဲတိုင်းကိုတော့ကျွန်တော်မရောက်နိုင်ခဲ့ပါဘူး။ဒါပေမဲ့အထက်လွတ်တော်မှာနောက်ထပ်တနေရာရပြီးဆက်ထိန်နိုင်မယ်လို့ထင်ပါတယ်။အောက်လွတ်တော်မှာလည်းနိုင်ဖို့အလားအလာရှိနေပါတယ်လို့သမ္မတဘိုင်ဒန်ပြောသွားတာပါ။လူထုသဘောထားစစ်တမ်းအများစုမှာတော့အထက်ခံ Republican Party ဘက်ကအားသာနေတယ်လို့ဟုတ်ကဲ့ထုတ်ထားချိန်မှာသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့တာဖြစ်ပါတယ်။အင်ကာနေကြရင်တော့ပြည်내50လုံးမှာလွှတ်တော်ရွက်ောက်ပွဲတွေကျင်းပမှာဖြစ်ပြီးအမေရိကန်လွှတ်တော်နဲ့ပြည်내လွှတ်တော်တွေမှာဘယ်ပါတီကလွှမ်းမိုးနိုင်မလဲဆိုတာအဆုံးဖြတ်ကိုသိရမှာဖြစ်ပါတယ်ခင
်ဗျ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505အနီလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA ရဲ့စနေနေ့ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်မြောက်ကိုရီးယားကတာတိုပြစ်ပဲ့ထိန်ဒုံးကျည်လေးစင်းကိုဒီကနေ့စနေနေ့မှာထမှန်ပြစ်လွတ်လိုက်ပါတယ်ဒီသတင်းပတ်ထဲမှာမြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းလေးချင်းမှုတွေကိုနောက်ထပ်တရက်တိုးပြီးတော့ဆက်လုပ်နေတဲ့အချိန်မှာပဲမြောက်ကိုရီးယားကလည်းဒုံးကျည်တွေချက်ပြီးပြစ်လွတ်လိုက်တာပါဒုံးကျည်တွေဟာအကွာအဝေးမိုင်80အထိရောက်ခဲ့ပြီးအနောက်ဖက်ခြမ်းပင်လယ်ပြင်အထက်အမြင့်ပေ6000ကျော်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားဟာပြီးခဲ့တဲ့ပုံမှန်ကစလို့မီဆိုင်ဒုံးကျည်30ထက်မနည်းဆန်သက်ပစ်လွတ်ခဲ့ပြီးဒီလိုပစ်လွတ်မှုတွေကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာလေကြောင်းရန်သတိပေးချက်တွေနဲ့အရေးပေါ်ဘေးလွတ်ရာခိုးလုံကြဖို့ညွှန်ကြားချက်တွေထုတ်ရတဲ့အထူးအခြေအနေတွေရောက်ခဲ့တာပါ။ကြာသပတေးကတိုက်ချင်းပြစ်ပတ်ထင်းဒုံးကျည်ဆန်သက်မှုကတော့မအောင်မြင်ခဲ့ပါဘူး။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတင်းမာမှုတွေဆက်ရှိနေတဲ့အချိန်မှာပဲမြောက်ကိုရီးယားကနှစ်နိုင်ငံနယ်စပ်အနီးမှာစစ်လေရင်အဆင့်180လောက်တောက်ကြနေတုန်းကပြန်တန်းခဲ့တဲ့အတွက်တောင်ကိုရီးယားလီတက်ကလည်းတိုက်လေရင်တွေချက်ချင်းပြန်တန်းပြီးအကာအကွယ်ဖို့အသင့်ပြင်ခဲ့ကြပါတယ်။ဒီကနေ့အမေရိကန်နဲ့မြောက်တောင်ကိုရီးယားပူးတဲ့စီးလေချင်းမှုတွေမှာတော့အမေရိကန် B1B မဟာဗျူဟာမြောက်ဘုံကျဲလေရင်တွေနဲ့ပါလေချင်းခဲ့ကြပါတယ်ရှင
်။တရုတ်မှာတော့ဗဟိုပန်ဒုက္ခရတယောက်ကိုဖမ်းဆီးစစ်ဆေးနေတယ်လို့တရုတ်ကွန်မြူနီပါတီရဲ့အဂတိလိုက်စာမှုတိုက်ချိန်အဖွဲ့ကကြေညာလိုက်ပါတယ်။ဗဟိုပန်ဒုက္ခရ6ယောက်ထက်ကတယောက်ဖြစ်သူဖန်ဂျီ5ကိုကြီးလေးတဲ့စီမင်းဥပဒေချိုးဖောက်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့ဗဟိုစီကန်းစစ်ဆေးရေးကော်မရှင် CCDN ကဒီနေ့စနေနေ့မှာကြေညာလိုက်တာပါ။အွန်လိုင်းပေါ်မှာထုတ်ပြန်ထားတဲ့ကြေညာချက်အတူလေးထဲမှာဘယ်ဥပဒေစီကန်းဥပဒေကိုချိုးဖောက်လဲဆိုတာကိုတော့အသေးစိတ်မရှင်းပြတာပဲ။အသက်58နှစ်ရွယ်ဖန်ဟာဗန်ဒိုင်းရာရှိဘွားကနေဗိုးဘန်ဒုက္ခတာဝန်ကို2015ခုနှစ်ထဲကတာဝန်ယူနေတာဖြစ်တယ်လို့တော့ပြောထားပါတယ်။သူကအရင်တရုတ်ဆောက်လေးဘဏ်နဲ့ရင်းနှီးမြှုပ်နှံမှုဘဏ်တွေမှာအဆင့်နဲ့ရရှိတာဝန်တွေထမ်းဆောင်ခဲ့ပြီးတရုတ်နိုင်ငံမှာ Digital ငွေကြေး30လရဲ့ကိုအဓိကဦးဆောင်လုပ်ခဲ့သူဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်တတိယကြိမ်ခေါင်းဆောင်တာဝန်ကိုသမိုင်းဝင်ယူဖို့အတည်ပြုခဲ့တဲ့တရုတ်ပြည်သူကွန်ကရစ်ညီလာခံကျင်းပပြီးတဲ့နောက်မှာဘိုးဘန်ဒုက္ခတူပထမဆုံးဖက်စီခံရတာပါ။အကျဉ်းပြတ်ချစားတယ်လို့ဆိုတဲ့တရုတ်ကွန်မြူနစ်ပါတီတွေကဗန်ဒါယီခန္ဓာပိုင်းတာဝန်ရှိသူတွေပေါ်မှာရည်ရွယ်မှုတွေကိုသမ္မတရှီကပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတိုးမြင့်လှုပ်ဆောင်နေပါတယ်ခင်ဗျာ။
ကိုဗစ်ကပ်ရေးကာလအတွင်းထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေပြန်လည်နလန့်ထူနိုင်အောင်အစိုးရထုတ်ချေထားတဲ့ချင်းငွေတွေပြန်ဆက်ရမယ့်အချိန်ကိုစစ်ကောင်စီကတက်တန်းတစ်နှစ်တိုးလိုက်ပါတယ်။အထည်ချုပ်လုပ်ငန်း၊ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေး၊စီးပွားမွေးမြူ စိုက်ပျိုးမွေးမြူရေးထွက်လုပ်ငန်း၊ပို့ကုန်လုပ်ငန်း၊နောက်အသေးစားအလက်စားလုပ်ငန်းစတဲ့ထိခိုက်မှုများတဲ့စီးပွားရေးလုပ်ငန်းတွေကို NLD အစိုးရလက်ထက်2020ခုနှစ်ဧပြီလတွေကဦးစားပေးထုတ်ချေထားတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့ချင်းငွေယူပြီးတနည်းပြည့်တဲ့အချိန်မှာပြန်ဆက်ရမယ်လို့ကနအူးသတ်မှတ်ခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလိုပြန်ဆက်ရမယ့်အချိန်ပြီးခဲ့တဲ့ဒီ2021ခုနှစ်မေလမှာတော့ကလည်းအချိန်6လတက်တန်းစစ်ကောင်စီကတိုးပေးခဲ့တယ်လို့အဲ့နောက်စက်တင်ဘာလမှာနောက်တစ်ချိန်6လတက်တန်းတိုးပေးခဲ့တာပါအခုဒီချိန်ဟာတတိယမြောက်တက်တန်းတိုးပေးတာဖြစ်ပြီးတနည်းအထိတိုးပေးလိုက်တာလည်းဖြစ်ပါတယ်ကိုဗစ်ကြောင့်စီးပွားရေးထိခိုက်မှုတွေဆက်ပြီးတော့ရှိနေတာကြောင့်ရောစိုက်ပျိုးရေးစီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးလည်ပတ်မှုတွေအဆင်ပြေချောမွေ့စေဖို့အတွက်လည်းတိုးပေးတာဖြစ်တယ်လို့နိုဝင်ဘာလ4ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြေညာဖော်ပြထားပါတယ်စီဝါရေးပြန်လည်နလန်ထူလန်ရေးအတွက်လုပ်ငန်းပေါင်း6000နီးပါးကိုကိုဗစ်ရန်ပုံငွေတဲကနေအတိုးနှုန်း100ခန့်တော့နဲ့ NLD အစိုးရလက်ထက်ကတည်းကထုတ်ချေခဲ့တာဖြစ်ပါရဲ့ရှင်
။ကဘာနဲ့အနည်းဆုံးဖြစ်ပြီးနေထက်လည်းကြီးတဲ့ Black Hole စက်ကြဝဠာတွင်းတဲ့ကြီးကိုအာကသပညာရှင်တွေထပ်တွေ့လိုက်ပါပြီ။အခုနောက်ဆုံးတွေ့ထားတဲ့ဘာရရှိမဲမသိတဲ့ Black Hole ကြီးဟာအရင်အနည်းဆုံးဖြစ်တွေ့ခဲ့တာထက်3ဆကဘာနဲ့ပုံနည်းနေပြီးနေထက်လည်း10ဆတောင်ကြီးနေတယ်လို့ဒီသိပ္ပံပညာရှင်တွေကမနေ့ကထုတ်ပြန်လိုက်ပါတယ်။ကဘာကနေ1600အလင်းနဲ့နှစ်တွေအဝေးမှာရှိနေတဲ့အခု Black Hole တွင်းတဲ့ကြီးကိုလက်ပတ်နေတဲ့အရန်ကျဲရဲ့လှုပ်ရှားမှုကိုလေ့လာခဲ့စဉ်ကနေအခုလိုတွေ့လိုက်တာလို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတွင်းတဲ့ကြီးဘေးကနေလက်ပတ်နေတဲ့ကျဲဟာနေကိုကဘာကနေပတ်နေတဲ့အကွာအဝေးအတူတူလောက်ကနေပဲအလားတူလက်ပတ်နေတာကိုစိတ်ဝင်စားစရာတွေ့ခဲ့ရကြောင်းလည်းဒီထုတ်ပြန်ကြမှာရှင်းပြထားပါတယ်။အခုနောက်ဆုံးတွင်းတဲ့ကြီးကိုဥရောပအာကာသအေဂျင်စီရဲ့ Garia အာကာသရေမော့ကနေပထမဆုံးတွေ့လိုက်တာပါခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့ရာသီဥတုဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးကြပါတယ်ရာသီဥတုပြောင်းလဲမှုတွေအချိန်ပြင်းပြီးတော့အကျဉ်းရေပိုများများဖြစ်လာနေတာကြောင့်သိပ္ပံပညာရှင်တွေကသတိပေးချက်တွေထုတ်ပြန်နေချိန်မှာပဲဒီပြောင်းလဲမှုတွေရဲ့ဒဏ်တွေကိုဘသူတွေအဓိကခံစားနေရတယ်လဲဆိုတဲ့အကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဥရုယာသီပြောင်းလဲမှုဟာကမ္ဘာလုံးဆိုင်ရာပြဿနာလို့ဆိုပေမဲ့လူတိုင်းပေါ်ဒဏ်တူညီမျှထိခိုက်မှုဖြစ်စေတာတော့မဟုတ်ပါဘူးတချို့လူမှုအတိုင်းဝိုင်းတွေမှာအပူချိန်အနှဲငယ်အတဲကြာရှိတာလောက်နဲ့ပြီးသွားပေမဲ့တချို့နေရာတွေမှာတော့လူမှုအတိုင်းဝိုင်းတစ်ခုလုံးလုံးဝပပျောက်သွားတာမျိုးအထိရှိနေပါတယ်။ကမ္ဘာအပူချိန်နဲ့ပင်လယ်ရင်မြစ်နယ်ပြင်မြင့်တက်မှုတွေကျင်းရေပုံများပြီးပုံမှုပြင်းထန်စွာဖြစ်နေတာကကမ္ဘာကြီးကိုရိုက်ခတ်မှုရှိနေပေမဲ့ဒီဥရယာသီပြောင်းလဲမှုရဲ့ဒဏ်ကိုဘသူတွေကအဓိကခံနေကြရတာပါလဲ။ဥရယာသီနဲ့သဘာဝပတ်ဝန်းကျင်တရားမျှတမှုဆိုင်ရာကြွန့်ကျင်သူတွေနဲ့နိုင်ငံတကာသုတေသီတွေအတွက်ကတော့ဒီအဖြေကရှင်းပါတယ်ဥရုယာသီပြောင်းလဲမှုဒဏ်ကိုခံရသူအများစုဟာလိင်လူမျိုးနွယ်စုဝင်ခွင်နည်းတဲ့သူဒါမှမဟုတ်အဲ့ဒီအချက်တွေအလုံးပေါင်းစုကြုံတွေ့နေရသူတွေဖြစ်နိုင်တယ်လို့2022ခုနှစ်မှာအစိုးရတွေအချင်းချင်းကြားဖွဲ့စည်းထားတဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာအဖွဲ့ကတွေ့ရှိခဲ့ပါတယ်ဒါနဲ့ပတ်သက်လို့ Climate Justice Alliance အဖွဲ့ကဘီနက်ရှိအယ်ဘတ်ကအခုလိုပြောပါတယ
် When we think about climate change weThink about it also.
ရာသီဥတုပြောင်းလဲမှုအကြောင်းကျွန်မတို့စဉ်းစားတဲ့အခါမှာဥတုရာသီတရားမျှတမှုအကြောင်းကိုလည်းထည့်ပြီးတော့စဉ်းစားရပါတယ်။ဆိုလိုချင်တာကတော့အခုဖြစ်နေတာကတကဘာလုံးမှဖြစ်နေတာဆိုပေမဲ့လူမဲတွေဌာနေတိုင်းသားတွေရှိတဲ့နေရာတွေကပို့ပြီးတော့အထိနာပါတယ်။ဒါကဘာကြောင့်လဲဆိုတော့ဝင်ငွေလူမှုအဆင့်တန်းနဲ့လူမျိုးရေးစတဲ့အချက်တွေကြောင့်ပါ
။ဒီလူမှုအတိုင်းဝိုင်းနေပို့ပြီးအထိနာရတဲ့အကြောင်းရင်းဟာလူမျိုးရေးနဲ့လူတန်းစားခွဲခြားမှုတွေကြောင့်လို့ဆိုပါတယ်။တချို့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကတော့ပြောင်းလဲမှုအပေါ်အခြေခံတဲ့အစားထိုးပြောင်းလဲမှုတွေကိုတတ်နိုင်ကြပါတယ်။ဂျပန်နိုင်ငံရီကူဇန်တာကာတာမြို့ဆိုရင်2012ခုနှစ်မှာဆူနာမီဒါခံရပြီးတဲ့နောက်ပင်လယ်ရေမတက်နိုင်အောင်ဒဏ်ရင်းအမြင့်ကြီးတည်ဆောက်ခဲ့ပါတယ
်။ Adaptation solutions is a tricky term, right? Because it
ပြောင်းလဲမှုပေါ်အခြေခံတဲ့နည်းပညာသစ်ကိုအသုံးပြုရဆိုတာဟာလည်းနည်းနည်းတော့ပြဿနာရှိနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုအမြဲတမ်းပြောင်းလဲလှုပ်ဆောင်ပြီးတော့နေသွားမယ်ဆိုတဲ့အတွေးခေါ်ဝင်သွားစေနိုင်ပါတယ်။ဥရုယာသီပြောင်းလဲမှုကိုထိတ်တန့်ကနေခံနေရတဲ့သူတွေအကြောင်းပြောမယ်ဆိုရင်တော့သူတို့ပထမဆုံးစဉ်းစားတာကတွင်းထွက်လောင်စာဆီထုတ်လုပ်မှုရှော့ချရမယ်ဆိုတဲ့အချက်ပါ
။ဒါပေမဲ့အခြေခံအဆောက်အုံတွေအစားထိုးပြောင်းလဲမှုကိုလူတိုင်းတတ်နိုင်တာတော့မဟုတ်ပါဘူး။အစားထိုးပြောင်းလဲမှုတစ်ခုတည်းနဲ့လည်းအလုပ်မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ That is a challenge for us of
လူမှုအတိုင်းဝိုင်းမှာလိုအပ်နေတဲ့လင်မြင်တဲ့အရှိန်နဲ့တီထွင်စမ်းသပ်မှုတွေကိုကျမတို့ဘလောက်အကောင်းဆုံးမြင်မြင်လုပ်ပေးနိုင်မလဲဆိုတာဟာစိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ
်အခုနောက်ပိုင်းဖြစ်ပေါ်နေတဲ့မုန်တိုင်းတွေနဲ့ရာသီဥတုဆိုင်ရာပြောင်းလဲမှုတွေဟာပုံမှုပြင်းထန်ပြီးအချိန်ရည်လဲပုံများလာနေတယ်လို့သိပ္ပံပညာရှင်တွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
ကိုယ်ဇော်ဝင်လိုက်ပြောပြသွားတာဖြစ်ပါတယ်အခုကဆက်ပြီးတော့စနေညအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရည်စုံတော့မြန်မာနိုင်ငံတော်ကလူခွင့်ချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုတင်ဆက်ပေးမှာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်လာတဲ့အကြမ်းဖက်မှုတွေကိုမျက်မြင်ကြုံတွေ့ခဲ့ရတဲ့ကလေးငယ်အများအပြားစိတ်ဓာတ်ရတွေခံစားနေကြပါတယ်စိတ်ဓာတ်ရတွေကကလေးငယ်တွေရဲ့စိတ်ကြမ်းရမရေးကိုရောဘလောက်ထိခိုက်နေသလဲဆိုတာကိုဒီတစ်ပတ်ဒုအတန်းစီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အဲ့လိုမလို့ပါနဲ့တပတ်တို့အဲ့လိုမလို့ပါနဲ့ဆိုပြီးတော့ဒီအဲ့ဒီပြေးသွားတဲ့ကလေးမအလောင်းလေးနဲ့သူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်ဆက်ဆက်ဆက်တို့ပြီးတော့တပတ်တို့အဲ့လိုမလို့ပါနဲ့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးအဲ့လိုမျိုးတော့ဖြစ်နေသူကြည့်ရတာတော်တော်ဟုတ်မိကဲကရမင်းနဲ့တော့မသိရဘူးကိုရဲ့သူဖြစ်နေတဲ့ပုံစံအရပေါ့နော
်စစ်တပ်အာဏာသိမ်းလိုက်ကလေးကမြန်မာနိုင်ငံတဝန်းဖြစ်ပေါ်နေတဲ့တေချေပျက်စီးမှုတွေကြောင့်အရွယ်ရောက်ပြီးသူတွေမှာတော့စိတ်ဒဏ်ရာရကြရပါတယ်ဒီလိုဆိုရင်ကလေးငယ်တွေမှာသူတို့ကြုံရတာကိုကင်တွယ်ဖြေရှင်းနိုင်ဖို့ဘလောက်ခက်နေမလဲဆိုတာတွေးကြည့်ပါမြန်မာနိုင်ငံကပြည်ပခါတွေကြောင့်နေရစွန့်ခွာရသူတွေထဲမှာလည်းကလေးက40ရာခိုင်နှုန်းဖြစ်တယ်လို့စေတ္တချေရန်ကခံမှန်းပါတယ်ဒါအပြင်မြို့ပေါ်မှာနေတဲ့ကလေးတွေကတော့အကြမ်းဖက်မခံရအောင်အကာအကွယ်မပေးနိုင်တော့ပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heroin တို့ကတင်ဆက်ကြတာဖြစ်ပါရယ်ဒုအတန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ The Way Watch ရဲ့အဖွဲ့သားတွေကတင်ဆက်ပေးမှာဖြစ်ပါရယ်ဒီဆောင်းပါးမှာလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရယ်
ပြည်ရတဲ့နှစ်ဧပြီလမှာတော့အသက်၅နှစ်အရွယ်မောင်ဖြူဖွေးရဲ့ကဘာငယ်လေးဟာအစစ်စစ်မှောင်မှောင်ပြုတ်ကွဲသွားခဲ့ရပါတယ်။အဲ့ဒီနေ့ကဖခင်ဖြစ်သူကိုသူ့ရှေ့မှာရင်ရိုက်နှက်ဖမ်းဆီးသွားတဲ့မြင်ကွင်းကိုကိုယ်တိုင်ကြုံတွေ့လိုက်ရတာပါ။သူ့မိဒေါက်တာနေဝေကဒုအတန်ကိုအဲ့ဒီနေ့ဖြစ်စဉ်အကြောင်းပြန်ပြောင်းပြောပြခဲ့ပါတယ်။အိ
မ်မလာဖမ်းလို့ကသူ့ရဲ့အရင်မြင်ရတဲ့ရှင်
။အိမ်မလာဖမ်းလို့ကသူ့ပဲအရင်မြင်ရတယ်ရှင်။သူနဲ့သူ့ဖေနဲ့ရေချိုးပြီးအပြင်မှာထွက်နေတဲ့အချိန်မှာပေါ့ကျမကအနောက်မှာရေချိုးနေတဲ့အချိန်မှာခလေးလေးကသူ့အဖေကိုဖမ်းသွားတာသူတွေ့တယ်သူတွေ့တော့အဖေကိုလက်ထိတ်ခတ်ပြီးတော့ပေါ့နော်ဖမ်းပြီးတော့သူ့အဖေကိုရိုက်နေတယ်တဲ့ဖေဖေကိုရိုက်နေတယ်ဟိုမှာစစ်သားတွေတဲ့အဲ့လိုပြောတယ
်ဒါနောက်တယောက်ဖြစ်တဲ့မောင်ဖြူဖွေးရဲ့အဖေဦးစောစောဟာပုံမှန်905ကနဲ့တရားစွဲခံရပြီးထောင်ထဲနှစ်နှစ်ချခံခဲ့ရပါတယ်သူကဘေးအကျဉ်းတော်မှာငါးလအကျဉ်းကျခံရပြီးလူရဲမစေခင်မှာပြန်လွတ်ခဲ့ပါတယ်ဒီတော့တွင်မှာမောင်ဖြူပွေးတယောက်များစွာငိုခဲ့ရပြီးအဖေကိုတန်းတန်းတတမြှော်နေတဲ့အကြောင်းမိခင်ဖြစ်သူဒေါ်တနေဝေကအခုလိုပြောပြပါတယ
်တတအရန်မားနဲ့ဖြစ်ပြီးလို့ဆိုရ
တတအရန်လွမ်းနေဖေဖေကိုဆိုပြီးတော့နေတိုင်းလိုလိုပြောတယ်ပေါ့နော်အဖေကိုလွမ်းနေစိတ်တန်ရာကသူ့မှာရှိနေတာတခြားမိသားစုတွေပေါ့နော်အဖေနဲ့ဆိုင်ငယ်စီးသွားတာမျိုးဖြစ်ဖြစ်တွေ့ရင်တတဖေဖေနဲ့ဒီလိုဆိုင်ငယ်စီးပြီးသွားချင်တယ်လို့ပြောတယ
်စစ်တပ်အာဏာသိမ်းလိုက်ခရင်းကကြုံတွေ့ရတဲ့အကြမ်းဖက်မှုတွေကြောင့်မောင်ဖြူဖွေးလိုပဲစိတ်သက်တမ်းရရတဲ့ကလေးများစွာရှိနေပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPB ရဲ့ထုတ်ပြန်ထားချက်အရပြည်ပခအတွင်းအသက်ခံရတဲ့ကလေးကလည်းအနည်းဆုံး238ဦးရှိပါတယ်မကြသေးခင်ကစကိုင်းတိုင်းဒီပေးရင်နယ်တွေကလက်ရကုံကြီးရွာရဲ့ကျောင်းတကျောင်းပေါ်စစ်တပ်ကဒေချောင်းတိုက်ခတ်မှုလုပ်ခဲ့တဲ့တွေးပြဖို့ဖြစ်ရတဲ့အတွက်မှာအနည်းဆုံးကလေး6ဦးသေဆုံးခဲ့ပါတယ်ဒီကလေးငယ်တွေသေဆုံးမှုကနိုင်ငံတကာအတိုင်းအဝိုင်းကိုအံ့ဩတုန်လှုပ်စေခဲ့ပါတယ်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးဥပဒေတွေမှာတော့နိုင်ငံသားအနေနဲ့ကလေးတွေကိုကာကွယ်ပေးထားသလိုကလေးငယ်တွေဟာထိခိုက်လွယ်တဲ့အတွက်အထူးအကာအကွယ်ပေးထားပါတယ်ဒါပေမဲ့လည်းမြမကလေးငယ်တွေကတော့အကြမ်းဖက်မှုနဲ့အနှိတ်ထယုံတွေကနေအကာအကွယ်မဲ့နေသေးပါပြီးရတဲ့နှစ်စက်တင်ဘာလကတနင်္သာရီတိုင်းလောင်းလုံးမြို့နယ်ကပောက်ကွဲမှုတစ်ခုအတွင်း သူ့ဆွေမျိုးတွေအသက်ခံရတာကိုအသက်၅နှစ်အရွယ်မောင်ကန်ကောင်းမြင်ခဲ့ရပါတယ်။ရကျွေးအုပ်ချုပ်ရေးမှူးတူးကိုဦးတည်တိုက်ခိုက်တဲ့ဘုံပေါက်ကွဲမှုမှာဆယ်ကျော်သက်မိန်းကလေးငယ်တဦးနဲ့အမျိုးသမီးတီတဦးသေဆုံးခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ဖြစ်ချင်းမောင်ကန်ကောင်းဖြစ်သွားတဲ့ပုံစံကိုသူ့မိခင်ဒေါ်ဖြူတီကအခုလိုပုံဖော်ပြောပြပါတယ
်။သူ့အဲ့ဒီချိန်မှာသူ့မိရတော့လေကိုကိုယ်လည်းဘယ်လိုပြောမလဲသူ့တားလေးချီရချီရရုတ်တရက်ကိုအဲ့လိုမျိုးကလေးကတအားတောက်နေတော့တုံယုံပြီးတော့အဲ့လိုမျိုးဖြစ်ဖြစ်နေတဲ့အချိန်မှာကိုကအဲ့လိုချီရတော့ဘာမှဖြစ်တော့မရှိတော့ဘာမှဖြစ်တော့အဲ့လိုမလို့ပါနဲ့တပတ်တို့အဲ့လိုမလို့ပါနဲ့ဆိုပြီးတော့ဒီအဲ့ဒီတိတ်သွားတဲ့ကလေးမှအလောင်းလေးလည်းသူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်ဆက်ဆက်ဆက်တော့ပြီးတော့တပတ်တို့အဲ့လိုမလို့ပါနဲ့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးအဲ့လိုမျိုးဖြစ်နေသူ့ချီရတာတော်တော်ဟို
အဲ့ဒီလို PDF ကစစ်တပ်ထောက်ခံသူဒါမှမဟုတ်တရင်ပေးလို့ဆွဆွဲတက်ခတ်မှုတွေထဲမှာအသက်ခံရတဲ့ကလေးတွေရှိတယ်လို့မျက်မြင်တွေ့ခဲ့ရတဲ့ကလေးတွေလည်းရှိပါတယ်။အခုဖြစ်ရအပေါ်ဝင်လောင်းလုံးမျိုးနဲ့တခုထဲမှာတဲ့တက်ခတ်မှု၃ခုအတွင်းကလေး၃ခုတည်ဆုံးခဲ့တာပါ။ဒီလိုမျိုးဖြစ်စဉ်တွေအပေါ်ဝင်ကလေးတငယ်တွေအပေါ်ပြုမှုဆက်ဆံရမယ့်မူဝါဒတွေလိုက်နာရမယ့်စည်းမျဉ်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကချမှတ်ထားတာတွေရှိပြီးပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့အဲ့ဒီအချက်တွေကိုလိုက်နာဆောင်ထင်းကြဖို့အမြဲတိုက်တွန်းနေတယ်လို့လောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဦးဟိန်ထက်ကဆိုပါတယ်ကျွန
်တော်တို့လောင်းလုံးမြို့နယ်မှာဆိုရင်ဟိုဒီလိုဖြစ်စဉ်တွေကျွန်တော်တို့ဟိုအထူးသဖြင့်ဒီပဋိပက္ခတွင်မှာပေါ့လေအာကလေးတွေတိတ်ဆုံးမှုဆိုတဲ့အခြေအနေမျိုးတွေကျွန်တော်တို့ကြုံရတဲ့ဟာမျိုးတွေရှိရပေါ့လေအဲ့တော့ဒီလိုအခြေအနေမျိုးတွေဆိုရင်လည်းကျွန်တော်တို့ဟိုသက်ဆိုင်ရာကာကွယ်ရေးတပ်ဖွဲ့တွေနဲ့ကျွန်တော်တို့ချိတ်ဆက်ပြီးတော့ဒီလိုဖြစ်စဉ်တွေကိုတာဝယူတာဝခံရှိရှိဟိုတာဝယူဖို့ဆိုတဲ့ဟာမျိုးတွေပေါ့လေဆိုတော့တို့ရည်ရွယ်ချက်ရှိရှိရတော့ဟုတ်ဘူ
းကလေးသူငယ်ထိခိုက်မှုအပါအဝင်နိုင်ငံတကာစံနှုန်းတွေကိုမလိုက်နာတဲ့တပ်ဖွဲ့ဝင်တွေနဲ့တပ်ဖွဲ့ဦးဆောင်သူတွေကိုအရေးယူနိုင်ရည်နဲ့ပတ်သက်ပြီးလက်ရှိအချိန်မှာတော့တရားစီရင်ရန်တရားတွေမရှိသေးပေမဲ့မှတ်တမ်းတင်တာမျိုးတွေလှုပ်ဆောင်ထားတယ်လို့ဦးဝင်းထက်ကပြောပါတယ်။တဝဲကစစ်တပ်ပြစ်မှတ်တွေကိုတိုက်ခိုက်နေတဲ့ဒေါမင်းစစ်စင်ရဲ့အဖွဲ့တာဝန်ရှိသူရဲဘော်ကြောက်ခဲကတော့ကလေးတငယ်ကိုဝင်ဆောင်နဲ့မတန်ဆွမ်းလူမျိုးထိခိုက်လွယ်တဲ့အုပ်စုဝင်တွေထိခိုက်မှုမရှိအောင်မရှင်ရေးဆွဲခြင်းကလေးကတေချာစီစစ်ပြီးလှုပ်ဆောင်နေတယ်လို့ဆိုပါတယ
်။ဘယ်ဖွဲ့ကပဲလို့လို့ကျွန်တော်တင်တယ်ဒီကလေးတငယ်ဆိုတာအင်မတန်မှဒီနိုင်ငံရဲ့အနာဂတ်ဖြစ်တယ်ပေါ့နောက်တစ်ခုကဒီကျင်းဝရကကဒီကလေးတငယ်ကိုလုံးဝဟိုချိခိုက်နှချင်အောင်လုပ်တဲ့ဟာတွေကကျွန်တော်တို့ကဘယ်လိုဘယ်လိုမှလက်ခံနိုင်တဲ့အကြောင်းမရှိဘူးကလေးတငယ်ဆိုတာကျွန်တော်တို့ကဟိုဆောက်ဆောက်ရမယ့်သူတွေဖြစ်တယ်ပေါ့နော်သူတို့မှဘာမှဟိုနားမလဲတဲ့ဟိုဖြစ်တဲ့ပြည်ကစင်တဲ့ပုံကိုယ်ကြီးဖြစ်တယ်ဒါကြောင့်မို့လို့ဒီလုံးတဲ့လုံးတဲ့ဒီဒီရည်ဒီဖြစ်စဉ်ကြီးရည်ဒီဖြစ်စဉ်ရဲ့အဲ့လိုမျိုးလုံလိုက်တဲ့ဖွဲ့တွေကိုတော့ကျွန်တော်တို့ဟိုရှုပ်ချတယ်က
ြပြိပခဖြစ်ပွားတဲ့ဒေသကကလေးတွေဟာမိသားစုဆုံးရှုံးရတာနဲ့အင်ကစွန့်ခွာဖို့ဖိအားပေးခံရတာတွေကြောင့်စိတ်ထန်ရရနိုင်ခြင်းများပါတယ်။ဒဝဲကမြစ်တာလဲနေရမဲ့ခေယာဆိုရင်တိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်ဧပြီလအတွင်းကနေရပြောင်းရွှေ့ခဲ့ရပါတယ်။အဲ့ဒီနေရမဲ့ကလေးခေယာမှာကလေး30နေပါရှိပြီးကလေးတွေဟာတိုက်ပွဲရဲ့အနှိဋ္ဌာယုံလက်နက်ကြီးပောက်ကွဲတဲ့တနတ်တန်တွေကြားမှာစိတ်တန်ရာတွေနဲ့ရှင်တန်နေရတယ်လို့ဂေဟာရဲ့ဆရာမတစ်ယောက်ကပြောပါတယ
်။ကလေးလေးရောက်လာတာနှလုံးထိတာပေါ့နော်နှလုံးရောက်တာ။နံပါတ်6တောက်နေရတယ်6တောက်လိုက်တာခုနည်းနဲ့အဆင်ပြေလာတယ်။နောက်ကတက်မဲ့တယောက်ကျတော့တက်တာသွားတယ်ပေါ့နော်။သူကဖြေယုံဖြေခန်းသွားပြတဲ့အခါကျတော့နည်းနည်းလေးအဆင်ပြေလာပါတယ်လို့ဟောဖြေယုံဖြေခန်းပြတဲ့ဆိုပြောလဲဆိုတော့ဒီကလေးမတစ်ယောက်လေပြီးတော့လူတွေအကျယ်ကြီးပြောလည်းမရဘူး၊စိနတ်ဆိုင်ချလည်းမရဘူး၊ပြီးတော့ဆိုင်ကတန်ချလည်းမရဘူး။အာစိနတ်ဆိုင်ချလိုက်တဲ့ခါကျတော့ကလေးကထမ်းငိုလာတာပေါ့နော်။ထမ်းငိုပြီးတော့လူကြီးစီမှာသွားပြီးတော့အာကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးတော့ထမ်းငိုလာပြီးတော့သူ့ရဲ့ခြေထည်လေးအေးသွားတာပေါ့နော
်။ဒီလိုမျိုးပြိပခတွေနဲ့စစ်ပွဲတွေဟာကလေးတွေမှာရေရှည်စိတ်ဓာတ်ရဖြစ်စေတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ကလေးငယ်တွေဟာစိတ်ဓာတ်ရရစေရဖြစ်ရတွေထက်ကြုံလာတဲ့အခါမှာရုတ်တရက်အရင်ကကြုံမှုတဲ့စိတ်ဓာတ်ရတွေပြန်ပေါ်လာတာဒါမှမဟုတ်မမေ့နိုင်တဲ့ရေရှည်ခံစားနေရတာမျိုးဖြစ်နိုင်ပါတယ်ကလေးတွေအပေါ်ဘလို့တက်ရောက်မှုတွေရှိနေလဲဆိုတာကိုတော့စိတ်ပညာရှင်တဦးကဒုတန်ကိုအခုလိုရှင်းပြပါတယ
်အဓိကတက်နေကြခံစားစိတ်ဖြစ်တယ်နှစ် truck ဆိုတော့เนาะ truck ပေးတယ်ပေါ့သူများကိုမယုံတော့အာ၃ဘာဖြစ်လာလဲဆို fear anxiety ပေါ့เนาะ soin doka yanji. Tapi orang bukan badan yang mana macam dah aji bawa, no adi lirik ya. Aku tu ya bawa je, tu cium tu ya lirik awak di sana macam tu nampu tanah siapa.
Pakai muka senyap, muda suwe ni tu semua aku melaya le. Long long mula ni kan, anak itu mungkin awak yang mungkin ada. Kelirik mana aku lumba sedang hari muka senyap aku lupa awal le.
กะลีๆเนี่ยใส่แค่มาก็เนาะไอ้หลูใส่ขึ้นได้ใจอ่ะยามมาหาลีๆเนี่ยไอ้หลูเนี่ยไม่ผิดไปเลยก็เนาะตัวโชมาแล้วไอ้หลูนี่แหละไม่ผิดไปเลยนะตัวมาแล้วนี่มารัวแล้วไอ้หลูไม่ผิดไปเลยนะก็อาหารบาแล้วตัวเล็กๆนี่ตัวอ่ะอกุเสร็จตายเนาะที่ตัวโชมาเนาะเสร็จตัวอย่าป๋าเนี่ยดิไอ้หลูเนี่ยไงได้หาอยู่ผู้ที่ที่เผาลงไม่ได้ก็เนาะกะลีๆอ่ะเนี่ยได้เลยสุดอ่ะ
အဲ့လိုမျိုးလေကလေးလေးရှိမှအဲ့လိုမျိုးလေးလို့မဖြစ်ဖြစ်ဘူးဘူးမှာအဲ့လိုတော့ပြောစင်းဒီခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနယ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအသေးစိတ်ကပံ့ပိုးကူညီချပြီး
ဖရန်ဒီယမြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒုသန်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတကားတော့ဥတမောင်သန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီနဲ့လူခွင့်ဒီမိုကရေစီလူခွင့်နဲ့ခေတ္တံကပါအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဂျပန်နိုင်ငံတိုကျိုမြို့တော်မှာလိင်တူစုံမှတ်သူတွေကိုစုံတွဲဖြစ်အောင်အတိမတ်ပြုထောက်ခံစာထုတ်ပေးနေပါပြီဒါပေမဲ့လက်ထ လိုအခြေအနေရှိနေပါသလဲ။ဂျပန်နိုင်ငံမှာနှစ်ပေါင်း40ကျော်နေထိုင်နေတဲ့စာရေးဆရာကိုသိန်းနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
။2015ခုနှစ်မှာဒိုဂျိုကရှီဘူယာခရိုင်မှာလိင်ထူအတွဲတွေကိုအတိမပြုတ်လိုက်ကြဲကဆိုလို့ရှိရင်ဒိုဂျိုတော့မကြီးတဲ့ဒေသန္တရအာနာပိုင်200ကျော်ကလိင်ထူတွဲတွေကိုအတိမပြုတ်ပြီးဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုအတိမပြုတ်တာဟာဥပဒေကြောင့်ရတရားဝင်တဲ့အထိပ္ပယ်တော့မဟုတ်ပါဘူး။ကမ္ဘာစီးပွားရေးအကြီးခုနှစ်နိုင်ငံမှာလိင်ထူလက်ထပ်ထိမ်းမြှုပ်ကိုအတိမပြုတ်တာဆိုလို့ဂျပန်တနိုင်ငံနဲ့ပဲကျန်တော့ပါ။ခေတ်ပြန်ကဘာမှာဒိန်တူလက်ထပ်ထိမ်းမြှုပ်ကိုအတိမတ်ပြုတဲ့နိုင်ငံကလည်း30ကျော်ပဲရှိပါသေးတယ်။အတိမတ်ပြုနိုင်ငံအများစုကလည်းအနောက်နိုင်ငံတွေပဲဖြစ်ကြတာကိုကျွန်တော်တို့တွေ့ရပါတယ်။အာရှမှာဆိုရင်တော့တရားဥပဒေအရတရားဝင်အတိမတ်ပြုတာကထိုင်ဝမ်ပဲရှိပါသေးတယ်။ဒါပေမဲ့တစ်ဖက်မှာလည်းအစာရေးသတင်းစာကြီးကမနစ်ကလုတ်ခဲ့တဲ့တိုင်ကန်တော်လူလူစစ်တမ်းမှာ65ရာခိုင်နှုန်းသောဒါစစ်တမ်းကိုတုံ့ပြန်ကြတဲ့လူတွေကလိင်တူလက်တက်တာကိုထောက်ခံကြပါတယ်။2015တုန်းကဆိုလို့ရှိရင်ဒီလိုထောက်ခံတဲ့သူက41ရာခိုင်နှုန်းပဲရှိတာပါ။ဒီလိုမှဆိုလို့ရှိရင်လည်း municipal name 62ခုကလိင်တူအတွဲတွေကိုအတိမတ်ပြုလာကြပါတယ်။ဒီဘက်မှာတော့ AB သတင်းနဲ့ဆက်နွယ်ပြီးတော့ခေတ်ပြိုင်ဂျပန်နိုင်ငံကလိင်တူလူခွင့်ရေးကိစ္စအကြောင်းကိုတင်ပြလိုပါတယ်။ခေပြိုင်ဂျပန်အကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့စာရေးဆရာကိုသိန်းတူဂျိုဖြစ်ပါတယ်။ကိုသိန်းဟာဂျပန်နိုင်ငံမှာရောက်ရှိနေထိုင်နေတာ10စုချီရှိခဲ့ပါပြီ။မင်္ဂလာပါကိုသိန်
း။မင်္ဂလာပါဗျာမင်္ဂလာပါ
တွေ့ရတော့ပါဗျာ။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လိန်တူလက်ထပ်မှုဆရာလူခွေရေးအခြေအနေကိုမပြောမိပါဘောနော်
။ဟုတ်ကဲ့
လူဂျပန်နိုင်ငံရဲ့လူမှုတလိအကြောင်းလေးတွေကိုအရင်ဆုံးမိတ်ဆက်အနေနဲ့ပြောပြပေးပါလားဗ
ျဟုတ်ကဲ့ဗျာဟိုဂျပန်ကိုကျွန်တော်ရောက်ခါစကျွန်တော်89မှာဂျပန်ရောက်တာဟုတ်ဗျာเนาะအဲ့ဒီရောက်တဲ့အချိန်မှာကတော့ဂျပန်မှာကဟိုဘာသာတရားအနေနဲ့ပြောရင်တော်တော့မရှိဘူးအကျန်းဖြင့်သူတို့တွေကဘာသာယူဟာအတိတ်ယူမသိဘူးဗျာအဲ့ဒါတော့တွေ့ရတယ်ဗျာเนาะသူတို့မှာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ရှေးဥစင်လာဆွဲတာတွေတိတ်မရှိဘူးလား
ရှေးရိုးစင်လာကြရင်တော့သူတို့ကခုနလေးမျိုးဆက်ဆံမှုတွေပါတွေကိုတိတ်လက်မခံတဲ့ဟာမျိုးသူတို့မှတွေ့ရတယ်ဗျာဒါဟိုရှေးရိုးလူကြီးတွေပေါ့နော်ဒါမျိုးလောက်တာတွေကိုလည်းသူတို့မကြိုက်ဘူးဆိုတာကတော့ကျွန်တော်တို့ကနားလည်လို့လည်းရတယ်အာဒီကိစ္စပေါ်လာတဲ့အခါမှာဒီကဂျပန်ဖိုးပွားကြီးတွေပြောတယ်ဖိုးပွားကြီးတွေလည်းကြတော့အခုခေတ်ဖိုးပွားကြီးတွေက Darore Bamamitana Mure Kikalaria Pere. No? Narua Lere Bamabiolumia Lumiria or Lekanirare. Tule Lekan Biamave, Trurine, Tadvine, Trune, Tibido, Petana, Lem Fitching, Eluro, Dikil, Lugiria, Elu Pit. Gaza Boma, Puyparia, Tik. Mapioro, Musuro, Tigle Bama Luchines Hanalem Shibu. Now Dimagale Bada Diaya. Christian Neshibare, Muslim Neshire, Halabura Badashin Dure Neshire, Dabi Me, Di Lungeri Neo, Di Taiwan Neo, Take Biro, Chrob, Mabilo, Influenza, Take Mishibuya. No, through a Tawin, with the Aya, Tirache, Dore, Mitiku Dore, I love it. Rajamulu,
General Payara,
okay.
Japan Suyagale, Lady Sasan Yibu.
ไปเป็นเลยเขาเนี่ยหมดจําพี่တော့เลนดูสัสสันเนี่ยအတွဲတွေကအစိုးရကိုပြန်ပြီးတရားစွဲတယ်တရားတစ်ပေါင်လေးဖြစ်ပြဖြစ်တာလေးလဲဟုတ်ကဲ့ဟုတ်တယ်ဒီကြောင်းလေးလက်ကိုသိမ့်သိလို့ရှိရင်ပြောပြပါဦးအေးအဲ့ဒါလေဟုတ်တယ်ဗျာသူတို့ကဒီလင်တူဆက်ဆံမှုကအထူးသဖြင့်ကဟိုကပ်ပယ်တွေကပြောလို့ရှိရင်ဂျပန်နဲ့ဥမာအမေရိကန်ဂျပန်နဲ့ဥရောပအဲ့လိုတွေကပုံများတယ်ဗျ No, Elu Cabaleria Pumiala, Kama, Druri, Kerial, Nyashi, Uma Nitangu Visa, Kerry, Nautacha, Kerry, Nyashi, Kama, Druria, Dikisari, Nepatelu, Dodoli, Poesia, Luxalare, Pido Unionile Polare, now we don't do a Tegdurima, not Tegdurima, General John, General Maimazu, in Student Unionly Puebu, Dr. Kege, Chima, Dimaga. Student union apian ai chao ne ma international culture ni ne yo tharu a shi de nau pi lo chano ro di matan swa ni twet center no ai akhan bo bya tharu ye tamaka akhan shi de ai apian lgbtq ri twet le akhan tatat shi de center shi de a lot di niya ri pe la de nau tharu ri ye chon ya bhuti ma le lulul lalat Agolong a tingwe pit hare, Alua and segment of our shire, Piro Drobo, Jan to Jan, Alua nale, Seari Gurang nale, Seari Gurangua nale, Piro, Truye, Dikona Joda Mudima, when Piro commonly very jibi jar and shire. Aro, I love Tido, Nelly, Shanghua, Chilare, Chilare Kamakuna, the Arabon Kisari ma. That you are to the pin, the shinny sheet yet the. We pala pivi ya, no? Dalation it is Raro Mandiavega, Lighted Lu, the human right with Lighted Lu, Piro di Miavi and Japanga, Pinya, Totto, Miamiati, Siaweo, Ingenia, Shineo, America, Inglanua, Tutuino, America, Bobia, Aria Boyare, Puguria, Amyazuya, Truma, Timi, Chuere, Chuere, Drua, Usa, who look beady, the Horace to Droye. ဘောချင်းကဥပဒေထဲမှာရေးထားတဲ့စကလုံးလေးတွေရေးတာတော့ဗျာတချိန်ကတော့ရေးခဲ့တုန်းကတော့ဒီလင်ကိစ္စနဲ့ပတ်သက်လို့ကတော့သူတို့ကဘာမှထည့်မရေးဘူးပေါ့ဗျာတို့အဲ့ထဲမှာပါတဲ့အချက်ကလေးတွေကဟလာဥပမာဆိုကြပါစို့တချိန်ကဆိုမိဘပေးစားပြီးယူရတဲ့အဆင့်အနေပြီးတော့ချစ်သူနူကသူတို့ရဲ့ဆုံးဖြတ်ချက်နဲ့သူတို့ကသူတို့လူလလလလူပိုင်ခွင့်ရှိပါတယ်ဆိုတဲ့အချက်ကလေးကိုယူလိုက်တာအဲ့ဒီချစ်သူ Sura digital lagu ni ada sih ni deh. Cepat tu nuzul aga. Yau jalan mimi malah bama mabio tahu. Ada hari puan liu dekat dekat ubri ni sih ni ada hari ni YouTube biro. Fajar apa ya? Tiada ni swajar apa ya? Ada kuen tahu ni apa ya? Ada elu ni tahu lah. Ada aku bawa biro biro lah. Jono ru tuh ni ada cuit lah apa teri ni ada. Tapi teri ni ada sah biro. No? Jono ru partnership. Certificate sura liu tu atau biri. Kalau partnership certificate sura merit certificate om hau debu. Tuh dah asal biure cilan liu. Jono lu awan tazan ni bawa biu biu terus dua poli. Ada kau ni checklist kuwe Jepang ya juilit kuwe lu. Jono lu awal nak kampi ya mampu ya. No.
Kadai biu dah dulu we bo no. Ntaom nasi tak kune madaunga. Dah Sapporo tiayaunga ni ma. Asalnya kalau kena lindungian letak dia aku paper ni, eri paper ni aga fasi boleh menyibu sobiro. Tetapi nasi tak kuna masa ma, jono lo sumpah kira dua tu ya barai.
Okay.
No, era le kuna kau dah biasa dulu be,
ဖွဲ့ချစက်ဆံရရောက်တယ်ဖွဲ့စည်းဥချုပ်ဖွဲ့စည်းဥချုပ်ပုံခြေကအုပ်ရည်မှာခွဲခြားစက်ဆံမှုမပြုတ်အောင်ဆိုတဲ့အခြေခံပုံမှာသူကဒီတရားရုံးကဆုံးဖြတ်လိုက်တာပေါ့လေဒါပေမဲ့ဟုတ်ပါတယ်ဒီနေ့2024ခုနှစ်ဇွန်လမှာကြတော့ဥစာကတရားရုံးကနေကမဟုတ်ဘူးအဲ့ဒီတော့ကအစိုးရရဲ့ပြိပင်မှုကဖွဲ့စည်းပုံကိုချုပ်ပေါက်တာမဟုတ်ဘူးဆိုပြီးတော့တခါတည်းပြီးဆုံးဖြတ်ပြန်တယ်
ဒီလိုဆုံးဖြတ်တယ်ပေါ့နော်ဆိုတော့တနေ့အတွင်းထဲမှာဥရေရာရှုမြင်ပုံကတရားရုံးနှစ်ခုမှာတမျိုးစီဖြစ်နေတာကိုကျွန်တော်တို့သွားပြီးတွေ့ရတယ်ဟုတ်ကဲ့အဲ့တော့ဥရေကိုပြုစုကြတယ်လွတ်တော်ကရောလိန်တူလက်ထထိမြမှုနဲ့ပတ်သက်ပြီးတော့ဘယ်အင်အားကအသာရနေတယ်လို့ကိုသိန်းကြားပါတယ်အဲလွတ်တော်မှာကတော့အခု
ဒီရှေးဦးသွေးလူကြီးတွေလည်းရှိတယ်ဗျာလူငယ်တွေလည်းရှိတယ်လူငယ်အများစုကတော့လုံးဝလက်ခံပြီဗျာဒါပေမဲ့လူကြီးတွေကဒီကိစ္စကိုဟလာဥမာဟိုတော်တော်ကလွတ်တော်တယောက်မတယောက်ပြောသလိုပေါ့ရှက်ဖွဲ့ကိစ္စဆိုတဲ့စကားလုံးသူတုံးလိုက်တယ်ပေါ့ဗျာဆိုလို့ချင်တာကအဲ့ဒါမျိုးတွေးခေါ်လေးတွေရှိတဲ့လူကြီးတွေကလည်းအခုကပါတီထဲမှာလွတ်တော်ထဲမှာသူတို့ရဲ့ဒီအာဏာရပါတီထဲမှာလည်းရှိနေတယ် she use a party lure piolo yareva. Pure and the party and now we are Lugiri Suraga. Aloha, the she use very popia. I could look at the atteto tetelare, document lingering at low power anamiadu. The Fazibo Banya, Ubri Banya, Darigo, Songia be choka in Tararo. She use a Lugiri and now a choka in Tarava, no? Ari do a trudiga.
แหมยရှိတယ်ဒီခုကိုသိပြောတာ ਨੇ ဆက်ဆက်ပြီးတော့ဗောနော်ဂျပန်နိုင်ငံမှာလူခွင့်ရဲ့အခြေအနေတစ်ခုလုံးဟုတ်ကဲ့ဒီလိင်သူဆက်ဆံရေးအပါဝင်ကျွန်တော်တို့မြန်မာနဲ့ဆက်ဆက်နေတာဆိုရင်ဒုက္ခတွေများဆိုင်ရာအခွင့်အရေးကိစ္စဟုတ်ကဲ့ဒါလည်းပါမယ်ပြီးခုနစောစောပြောတဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေလူခွင့်ရေးကိစ္စတွေလည်းပါမယ်အလူခွင့်ရေး
အနေထားတစ်ခုလို့ကဂျပန်နိုင်ငံရဲ့အနေထားကိုကြည့်မယ်ဆိုရင်ကိုသိင်းဘယ်လိုတွေ့ရပါလဲဒါကတော့နောက်ဆုံးပေးခွန်းပါကိုသိင်းနည်းနည်းပြောပြပေးပါဂျပန်နိုင်ငံရဲ့အနေလူခွင့်ရေးအနေထားဘလူပြောမလဲသူတို့မှာကဟိုငါတို့ကဆရာကြီးဆိုတဲ့စိတ်တက်ကတော့ရှိတယ်ဗျာရှိတော့လှူတာတန်းတာတွေအဲ့ဒါမျိုးတွေကတော့သူတို့ကတော်တော်လေးလုပ်ပါတယ်နော်လှူတာတန်းတာတွေလုပ်တယ်သူတို့ကငွေချေးပေါ်ဗျာအဓိကတ င်ရန်ကန့်ကွက်တယ်အဲ့တော့အများဖြင့်သူတို့တွေကလူခွင့်ရင်းနဲ့ပတ်သက်လို့ရှိရင်ငွေကြေးရပုံပေးတယ်ထောက်ခံတယ်အဲ့ဒီသဘောမျိုးရှိတယ်ကိုထီးလက်ရောက်ကတော့ personally တချို့တော့တော်ပြီးဖွဲ့စည်းလေးတွေ NGO လေးတွေလုပ်ကြတာနည်းနည်းပါးပါးရှိတော့ NGO တွေကိုလည်းသူတို့တွေကအများဖြင့်ဂျပန်အစိုးရကပံ့ပိုးထားတယ် NGO တွေကတော့လုပ်ကြတယ်နော်အဲ့တော့လူခွင့်ကိုအားပေးလာလို့ပြောရင်တော့အားပေးပါတယ်ဘာရလဲအဓိကကငွေကြေးရအားပေးတယ်ဒါပေမဲ့သူတို့တွေကဘာကိုအဓိကထားနေလဲဆိုလို့ရှိရင်စီးပွားရေးကိုတော့တော်တော်လေးကြီးတဲ့နိုင်ငံလို့ယူဆเสียရှိတယ်ဘာကြောင့်လဲဆိုလို့ရှိရင်ပါတီရဲ့နောက်ခံ background ကိုပါတီကို supporting လုပ်နေတာစီးပွားရေးကုမ္ပဏီကြီးတွေကလုပ်နေရတဲ့အတွက်အဲ့ဒီစီးပွားရေးကိုတော့သူတို့တွေကအများဖြင့်ကြီးတဲ့သဘောလေးတွေလည်းရှိတယ
်ကျေးဇူးပဲကိုသေး
ဟုတ်ဟုတ်ကဲ့ဗျာဟုတ်ကဲ့ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့သူတို့မှာနေပေါင်းများစွာဆယ်စုချီပြီးနေထိုင်ရတဲ့စာရေးဆရာကိုသိဖြစ်ပါတယ်ကျွန်တော်တပောင်သားပ
ါဥတ္တမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရဖြစ်ပါတယ်မကြာခင်မှာတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်
ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒောင်းလုဒ်ရယူပ
ါ VUE American တန်ကနေ2022ခုနှစ်နိုဝင်ဘာ5ရက်စနေနေ့ညပိုင်းမှာပါသာစီစဉ်တွေကိုလိုင်းလိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုဆက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာစစ်ကောင်စီကိုအေးအေးယူပိတ်ဆို့ဖို့ဩစတြေးလျနိုင်ငံကဆက်ပြီးတော့စဉ်းစားနေပါတယ်မြန်မာနဲ့ကမ္ဘာမှာသတင်းသမားတွေတပ်ဖြတ်ခံမှု UNESCO ကအစည်းအဝေးထုတ်ပြန်လိုက်ပါတယ်ထိုင်းမှာတော့ဖမ်းဆီးခံရတဲ့ဒေါက်တာထွန်းမလတ်ပိုင်ဆိုင်မှုဒေါ်လာ48တန်းကျော်ထိုင်းရဲကသိမ်းဆည်းလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုတော့နန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကစူးစီးတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပေါ်အေးအေးယူပိတ်ဆို့ရင်းမှာဩစတြေးလျနိုင်ငံဘက်ကစဉ်းစားနေတာတွေရှိနေပေမဲ့လူသိရှင်ကြားအများရှိထုတ်ဖော်ပြောဆိုတာမျိုးတော့လုံးမမဟုတ်ဘူးလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်ကထိုင်းနိုင်ငံနိုင်ငံခြားသတင်းထောက်များအသင်း FCCT မှာနှွေမာနေရနေ့ကပြောပါတ
ယ် You would anticipate of course you're entitled to ask me the question but you'd anticipate that the Australian foreign minister is not going to publicly
ဩစတြေးလျနိုင်ငံအနေနဲ့အရေးယူတန်ခါရေးအတွက်ကိုဆက်လက်စဉ်းစားနေစေဖြစ်ပါတယ်အရေးယူတန်ခါရေးနဲ့ပတ်သက်လို့ဒီဩစတြေးလျနိုင်ငံသားဝင်ကြီးဘက်ကစဉ်းစားချက်တွေကိုတော့လူသိရှင်ကြားကြိုပြောလာမယ်ဆိုပြီးတော့တွက်ဆမထားစေချင်ပါဘူးဒီကိစ္စနဲ့ပတ်သက်လို့စဉ်းစားထားတဲ့အချက်တွေကတချို့ကိုအများရှင်းမှောက်ပြောဆိုလာတာမျိုးလုံးဝမဟုတ်ပါဘူးကျွန်မပြောချင်တာကတော့မြန်မာနိုင်ငံမှာဖြစ်ပျက်နေရတဲ့နဲ့ပတ်သက်လို့ကျွန်မဟာအမြဲတစေစိုးရိမ်ပူပန်မှုရှိတယ်ဆိုတာပါဒါကြောင့်လဲစိုးဝလာတဲ့လုံခြုံရေးနဲ့လူ့ခွင့်ရေးအခြေအနေတွေကိုကျွန်မတို့ဆွေးနွေးကြတာပါ
မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဩစတြေးလျနိုင်ငံအနေနဲ့ဆက်လက်ထောက်ခံသွားမယ်လို့လည်းပြောပါရယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ရည်တည်ချက်နဲ့ချင်းကပ်မှုတွေဟာတခြားပိတ်ဆို့တံခါးမှုတွေချမှတ်တဲ့အနောက်နိုင်ငံတွေလောက်ခိုင်မာမှုမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိနေချိန်မှာပဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်ရဲ့ပြောဆိုချက်ထွက်လာတာပါမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တန်နာနဲ့ပတ်သက်လို့လည်းရှွန်တန်နာလွတ်မြောက်ရေးဟာဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဝန်က FCCT မှာထည့်သွင်းပြောဆိုသွားပါတယ်။ပေါမော့ကရှွန်တန်နာပေါ်ပြစ်ဒဏ်ချမှတ်ထားတာတွေကိုလက်မခံတဲ့အကြောင်းသူအနေနဲ့လူသိရှင်ကြားပြောဆိုထားပြီးသားပါလို့လည်းဝန်ကြီးဝန်ကပြောဆိုသွားပါတယ်။အမေရိကန်သရုပ်ကြားအင်အားချိန်ခွင်ရှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာနိုင်ငံရဲ့ကိစ္စတွေဟာအာဆီယံအရှေ့တောင်အာရှနိုင်ငံတွေအထက်ကရင်ဆိုင်နေရတဲ့ပထဝီနိုင်ငံရဲ့အရာစိန်ခေါ်မှုတွေအဖြစ်နိုင်ငံခြားရေးဝန်ကြီးပန်နီဝေါင်နဲ့အထက်ကဆွေးနွေးတဲ့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS Director ပမောက်ခတောက်တာသီဒီနန်ပုံစုဒီဟာရကလည်း FCCT ဆွေးနွေးပွဲမှာထောက်ပြပြောဆိုသွားပါတ
ယ်မြန်မာစစ်တပ်ကိုလေးစီထောက်ပံ့ရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့မြန်မာနိုင်ငံတွင်းလေးစီတည်ယူပို့ဆောင်ရောင်းချမှုလမ်းကြောင်းတွေကိုထုတ်ဖော်ထားတဲ့အစည်းအဝေးခန်းစားတစ်ဆောင်ကိုလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International AI အဖွဲ့ကနိုဝင်ဘာ3ရက်နေ့ကထုတ်ပြန်လိုက်ပါတယ်အဲ့ဒီအစည်းအဝေးခန်းစားမှာမြန်မာလေးတပ်ရဲ့စစ်ရဇဝင်းမှုမြောက်တဲ့လေကြောင်းကတိုက်ခိုက်မှုတွေလည်းပါဝင်ပြီးမြန်မာစစ်တပ်ရဲ့လေကြောင်းကနေကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေရပ်ဆိုင်းနိုင်ဖို့နိုင်ငံရဲချားကုမ္ပဏီတွေအနေနဲ့စစ်ရဇဝင်းမှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်ကိုလင်းစီတင်ပို့ရောင်းချတာရပ်ဆိုင်းဖို့ AI အဖွဲ့ကတောင်းဆိုထားပါတယ်မြန်မာစစ်တပ်ကိုလင်းစီတင်ပို့ရောင်းချမှုမှာပူမာ Energy ကအဓိကပါဝင်ပတ်သက်နေတယ်လို့ဗီယက်နမ်နဲ့တဘာဝတဝန်ကုမ္ပဏီတွေဖြစ်တဲ့ American Buy Exxon Mobil Thai Buy Thai Oil တရုတ်ပိုင်ပက်ထရိုချိုင်းနာနဲ့ရုရှားပိုင်ရူစနက်ကုမ္ပဏီတွေကလည်းမြန်မာစစ်တပ်ကိုလင်းစီရောင်းချမှုမှာပါဝင်ပတ်သက်နေတယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ Jet A1 လင်းစီတွေကို Puma Energy ရဲ့လက်အောက်ခံ National Energy Puma Aviation Service NPEAS ကစီမံခန့်ခွဲနေတဲ့တီလဝါစိတ်ကန်းတာမီနယ်တစ်ခုကနေပို့ဆောင်နေတာဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီကနေ2022ခုနှစ်စက်တင်ဘာလလယ်အထိလေးစီတည်ယူပို့ဆောင်မှု၈ကြိမ်ရှိခဲ့တာကို AI အဖွဲ့အနေနဲ့မှတ်တမ်းယူထားတာပါဒီအစီအခံစာမထုတ်ပြန်ခင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ရမှာကုမ္ပဏီတွေကနေပေါက်ကြားလာတဲ့အထောက်အထားတွေလုပ်ငန်းဆိုင်ရာအရေးမြစ်တွေနဲ့မြန်မာလေတပ်ကနေဘက်ကူးပြောင်းလာသူတွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုအခြေခံထားတယ်လို့လည်း AI အဖွဲ့ကပြောပါတယ်ဒါကြောင့်မြန်မာစစ်တပ်စီကိုလေးစီမရောက်နိုင်ဖို့အတွက်နိုင်ငံကတိုင်းဝိုင်းအနေနဲ့ပိတ်ပင်တားဆီးမှုတွေအလေအမြန်လှုပ်ဆောင်ဖို့လိုတယ်လို့လည်း AI အဖွဲ့ကတိုက်တွန်းတောင်းဆိုထားပါတယ
်မြန်မာနိုင်ငံအပါအဝင်ကမ္ဘာသလောမှာသတင်းသမားတွေကိုတပ်ဖြတ်မှုတွေမှာအများစုဟာအရေးယူမခံရဘဲဖြစ်နေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့နိုဝင်ဘာလ၂ရက်နေ့ကထုတ်ပြန်တဲ့အစီအကစားမှာဖော်ပြထားပါတယ်သတင်းသမားတွေကိုတပ်ဖြတ်မှုကျူးလွန်သူတွေထက်က86ရာခိုင်နှုန်းလောက်အထိပြစ်ဒဏ်ပေးမခံရတာကိုလက်မခံနိုင်စရာတွေ့နေရတယ်လို့ UNESCO ကပြောပါတယ်သ
တရင်သမားတွေအပေါ်ရဇဝတ်ပြမှုကျူးလွန်သူတွေထိုက်တဲ့နဲ့ပြစ်ဒဏ်ခံရစေဖို့လိုအပ်တာအလုံးလှုပ်ဆောင်ရမှာဖြစ်တယ်လို့ကျူးလွန်သူတွေနဲ့သူတို့ကျူးလွန်မှုတွေကိုတည်တည်ကြာကြာစုံစမ်းဖို့လဲ UNESCO ကတောင်းဆိုလိုက်ပါတယ်။တရင်သမားတွေတပ်ဖြတ်မှုအတွက်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေသူဟာကမ္ဘာသလွားမှာတုံ့လောက်စရာကောင်းအများပြားနေတယ်လို့လဲ UNESCO ကထုတ်ပြန်တဲ့တရင်သမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကနေကင်းလွတ်ခွင့်ရမှုအဆုံးသတ်ရေးဆိုင်ရာနိုင်ငံကနေအတွက်အစဉ်ခါစားမှဖော်ပြထားပါတယ်။တချိန်ထဲမှာပဲနယူးယောက်အခြေဆိုင်တရင်သမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းတရင်သမားတွေကိုတပ်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အပြစ်ပေးအရေးယူမခံရတဲ့အဆိုးဆုံးနိုင်ငံတွေဆင်းမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ထက်တွင်လိုက်ပါတယ် CPJ ရဲ့2022ခုနှစ်အညွန်ဂိမ်းမှာဖမ်းဆီးထားချိန်တည်ဆုံခဲ့ရသူ3ယောက်အပါအဝင်လွန်ခဲ့တဲ့ဆယ်နှစ်အတွင်းမြန်မာနိုင်ငံမှာတရင်မီဒီယာသမား5ယောက်အသက်ခံခဲ့ရကြောင်းကိုလည်းဖော်ပြထားတာပါတရင်သမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေများတဲ့နိုင်ငံတွေဆင်းမှာအဆင့်တိုးလာတာတွေဟာမြန်မာနိုင်ငံမှာ2023ခုနှစ်ဖေဖော်ဝါရီလရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆန္ဒပြသူတွေနဲ့တရင်ဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘလောက်အထိအပြင်းထန်ဖိနှိပ်လာတယ်ဆိုတာပြသရရောက်တယ်လို့လဲ CPJ အဖွဲ့ရဲ့ဥက္ကဋ္ဌဂျိုဒီဂိန်းစပတ်က VOA ကိုပြောပါတယ် CPJ အညွန်ကိန်းအရလွန်ခဲ့တဲ့ဆယ်နှစ်အတွင်းကမ္ဘာသလွားတရင်သမား163ယောက်အသက်ခံခဲ့ရပေမဲ့လို့အမှုအလုံးရဲ့80ရာခိုင်နှုန်းနီးပါးအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိတာကိုလည်းတွေ့နေရတာဖြစ်ပါတယ
်။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ဖွဲ့စည်းတွေအတွက်အောက်တိုဘာနောက်ဆုံးပတ်ထိလိုအပ်ငွေပမာဏရဲ့22ရာခိုင်နှုန်းပဲရရှိပြီးအမေရိကန်ဒေါ်လာတန်း643တန်းလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးယူ UNOCHR ရဲ့နောက်ဆုံးထုတ်ပြန်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲအကူအညီပေးရမှာမရှိဖြစ်လိုအပ်တဲ့သူတွေကိုဦးစားပေးရွေးချယ်ပေးရနေရပြီးနိုင်ငံနေရာချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေလုံလောက်မှုမရှိတာကိုလဲ UNOCHR အဖွဲ့ကပြောပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကဩဂုတ်လကုန်ထိပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခရောက်နေသူ IDP 632000ကျော်ကိုစာနယ်ဇင်းကအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်2022ခုနှစ်နှစ်ဝက်အတွင်းနိုင်ငံတွင်းကအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3,000အထိအကူအညီတွေပေးခဲ့ပြီးနောက်ထပ်လိုအပ်နေသူတွေကိုဆက်ပြီးကူညီဖို့စ조사နေတဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်ဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားအရသာပြည်သူ3,000အိုးမဲ့အိမ်မဲ့ဒုက္ခရောက်နေပြီးအဲ့ဒီထဲက3,000ဟာ2022ခုနှစ်ဖေဖော်ဝါရီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိုးမဲ့အိမ်မဲ့နေစွန့်ခွာထွက်ပြေးရသူတွေဖြစ်တဲ့အကြောင်း UNOCHR ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။ထိုင်းနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်ပါဝင်ပတ်သက်တဲ့မူရစ်ဆေးဂန်းရဲ့ပိုင်ဆိုင်မှုထိုင်းပတ်ငွေတန်1,800အမေရိကန်ဒေါ်လာ48တန်းကျော်ကိုထိုင်းရဲ့တပ်ဖွဲ့ကသိမ်းဆီးလိုက်တဲ့အကြောင်းຫນွေမာ3ရက်နေ့ကဘန်ကောက်ပို့သတင်းစာမှာရေးပါတယ်။စက်တင်ဘာလအတွင်းဘန်ကောက်မြို့မှာထိုင်းရဲတွေဖမ်းဆီးခံခဲ့ရတဲ့ဒေါက်တာထွန်းမင်းလတ်ရဲ့အမှုကိုထိုင်းမြို့တော်နယ်နိမိတ်ရဲတပ်ဖွဲ့ဗျူရိုနဲ့မူရီဆေဝါတပ်ဖြည့်ရေးဘုတ်အဖွဲ့ကပူရဲစုံစမ်းစစ်ဆေးနေတာပါ2019ခုနှစ်ကတည်းကဒေါက်တာထွန်းမင်းလတ်ရဲ့ငွေကြေးလွှဲပြောင်းမှုမှတ်တမ်းတွေကိုစုံစမ်းခဲ့တဲ့အကြောင်းနဲ့ဒီအမှုဟာစစ်ဆေးနေတဲ့အမှုတစ်ခုထက်ကတစ်ခုဖြစ်တဲ့အကြောင်းထိုင်းတရားရဲဝန်ကြီးဆွန်ဆက်တက်ဆူတင်ကလည်းပြောပါရယ်အခုသိမ်းဆီးလိုက်တဲ့ပစ္စည်းတွေထဲမှာမိခံတစ်တာထက်ကငွေကြေးအပြင်ကားရီအဖိုးရန်အသုံးဆောင်ပစ္စည်းတွေဟိုတယ်နဲ့တဲခိုခန်းတွေပါဝင်တယ်လို့ထိုင်းရဲအရာရှိချုပ်ဗိုလ်ချုပ်ကြီးနေတီတွန်ကလည်းပြောပါရယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရင်းနှီးပြီးတော့မြန်မာစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူပေးနေသူဆိုတော့ဒေါက်တာထွန်းမင်းလတ်ကိုမူရစီမောင်ခိုးရောင်းဝယ်မှုမှာပါဝင်ပတ်သက်မှုငွေကြေးခဝါချမှုတွေနဲ့တရားစွဲဆိုထားတဲ့အကြောင်းထိုင်းမြို့တော်နယ်နိမိတ်ရဲတပ်ဖွဲ့ဗျူရို MPB ကပြောပါရယ်ဒေါက်တာထွန်းမင်းလတ်နဲ့စီးပွားရေးဆက်နွယ်ပတ်သက်ပြီးတော့ထိုင်းရဲတပ်ဖွဲ့ကအလို့ရှိသူတွေအဖြစ်ကြေညာထားတဲ့တခြားထိုင်းစီးပွားရေးလုပ်ငန်းရှင်တွေကတော့အခုအထိထွက်ပြေးလွတ်မြောက်ဆဲပဲလို့ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာဒီမိုကရေစီတိုက်ခိုက်ခံရတယ်လို့သမရတပ်တန်းဝက်ရွေးကောက်ပွဲမကျင်းပခင်၄တင်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်ရှေ့အာရှဒေသမှာတော့မြောက်ကိုရီးယားကဒုံးကျည်အစင်ပေါင်းများစွာပြစ်လို့နောက်တစ်နေ့မှလည်းစစ်လေရင်တွေရာကနန်းနဲ့ခြိထက်ပြန်ခဲ့လို့ဒေသတွေမှာတင်းမာမှုတွေမြင့်တက်နေပါတယ်ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်အီတန်စင်နဲ့ကိုငိမ့်ချန်းတို့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မဲခင်ပြောင်စုမှာတက်တန်းဝင်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လူနေချင်းမှာသမ္မတဂျိုးဘိုင်ဒန်ကမဲခင်ပြောင်စုမှာဒီမိုကရေစီစနစ်တိုက်ခိုက်ခံနေရတယ်လို့ပြောသွားပါတယ
် If you refuse to accept the will of the people he refuses to accept
ဒီတော့ဟောင်းက2020ရွေးကောက်ပွဲမှာသူရှုံးနေခဲ့တယ်ဆိုတာကိုလက်မခံလို့တဲ့အတွက်မဲခင်ပြောင်စုရဲ့ဒီမိုကရေစီစနစ်တွေတိုက်ခိုက်ခံနေရပါတယ်သမ္မတဟောင်းဟာလူတို့ရဲ့သဘောဆန္ဒကိုလက်ခံဖို့ငြင်းဆန်ခဲ့ပါတယ်သူရှုံးခဲ့တယ်ဆိုတာကိုလက်မခံနိုင်ဘူးဖြစ်နေခဲ့ပါတယ်။သူဟာအာဏာကိုလွဲသွမ်းစားလုပ်ခဲ့ပြီးတော့တိုင်းပြည်အပေါ်သစ္စာရှိရမယ်အစားသူ့အတွက်ပဲသူလုပ်ခဲ့ပါတယ်ဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။မဲခင်ပြောင်စုမှာကြားကာလလွှတ်တော်ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်နိုဝင်ဘာလနေ့ကနေဝါရှင်တန်ဒီစီမြို့တော်မှာပြောကြားခဲ့တဲ့မင်းကွန်းအတွင်မကြသေးခင်ရက်ပိုင်းအတွင်ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခင်မုန်းနေအိမ်မှာရိုက်နှက်ခံရတဲ့ကိစ္စကိုဥမာပေးပြီးတော့သမ္မတဟောင်းထရမ့်ရဲ့လိမ်လည်ပြောဆိုမှုတွေကြောင့်နိုင်ငံရေးမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာရတယ်ဆိုတာကိုထောက်ပြပြောဆိုခဲ့ပါတယ်။ဒါ့အပြင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ဂျာကာလာရွေးကောက်ပွဲမှာ2020ရွေးကောက်ပွဲရလဒ်ကိုလက်ခံမင်းနဲ့သမ္မတဟောင်းထရမ့်ရဲ့လိမ်လည်ပြောဆိုမှုတွေကိုယုံကြည်နေတဲ့ကိုယ်စားလှယ်လောင်း300လောက်နိုင်ငံတော်မှာဝင်းအောင်ရှင်ပြန်ကြဖို့ရှိနေတာကြောင့်ဒီလူတွေသာရွေးကောက်ပွဲမှာတင်မြောက်ခံရရင်တိုင်းပြည်အခက်တွေ့နိုင်တယ်ဆိုပြီးတော့မဲဆန္ဒရှင်တွေကိုသမ္မတဘိုင်ဒန်ကသူ့မိန့်ခွန်းထဲမှာသတိပေးပြောဆိုခဲ့ပါတယ်အခုချိန်ထိအမေရိကန်မဲဆန္ဒရှင်28တန်းလောက်ကကြိုတင်မဲပေးထားပြီးဖြစ်ပါလေ။အမေရိကန်မှာလက်ရှိကြုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုတွေနဲ့ငွေကြေးဖောင်းပွားမှုကိစ္စတွေအတွက်စိုးရိမ်ပူပန်မှုတွေမရှိတဲ့အကြောင်းကိုလည်းသမ္မတကသတင်းပတ်အတော်ကြားပြောဆိုပြီးတော့လူထုကိုအားမခံထားတာဖြစ်ပါလေရှင
်။ဒီသတင်းပတ်နောက်ပိုင်းရုရှားရဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်မှုကြောင့်ဇပိုရီးရှားမှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပေါင်းဖို့အတွက်စွန့်ရင်အထောက်ပံ့လမ်းကြောင်းတွေပြက်စီးကုန်တယ်လို့ယူကရိန်းစစ်ဘက်အကြီးအကဲကနိုဝင်ဘာလ3ရက်နေ့မှာပြောပါတယ်ယူကရိန်းတောင်ပိုင်းကအဲ့ဒီနျူကလ িয়ার ဆက်ရုံကိုထောက်ပံ့ပေးတဲ့လျှက်စစ်လိုင်းတွေပြတ်တောက်ကုန်တာကြောင့်ဆက်ရုံမှာရှိတဲ့ဒီဇယ်သုံးဓာတ်အားပေးဆက်ကိုအပြုတ်နေရတယ်လို့ Energizon စွမ်းအင်ကုမ္ပဏီကပြောပါတယ်လူဟန်နဲ့ Donets အရှေ့ဘက်ခြမ်းဒေသတွေမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိနေတယ်လို့ယူကရိန်းအလယ်ပိုင်း Krivian နဲ့အရှေ့မြောက်ပိုင်း Sumy နဲ့ Kharkiv တို့မှာလည်းရုရှားကလေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်တချိန်တည်းမှာပဲခရိုင်းမီးယားဒေသကရုရှားရေတပ်စခန်းကိုယူကရိန်းကဒရုန်းနဲ့တိုက်ခိုက်မှုမှာဗြိတိန်ရေတပ်အမှုရမ်းတွေပါဝင်တယ်လို့ရုရှားကဆွဆွဲပြီးဗြိတိန်တပ်မတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်။ဒီတော့အတွင်းမှာပဲယူကရိန်းနိုင်ငံထွက်ကောက်နှံတွေကိုပင်လယ်နယ်ထဲကတဆင့်တင်ပို့ရေးသဘောတူထားတဲ့အတိုင်းပြန်လည်ပါဝင်ဆောင်ရွက်နေပြီလို့ရုရှားကအော်တိုဘာလ2ရက်နေ့ကပြောပါတယ်။လက်တလောရထားတဲ့အာမခံချက်တွေကလုံလောက်မှုရှိတဲ့အတွက်သဘောတူညီမှုအတိုင်းပြန်လည်ဆောင်ရွက်နေပြီဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်ပထမပိုင်းမှာတော့ပင်လယ်နယ်ထဲကရုရှားတွေရဲ့ရေတပ်သင်္ဘောတွေကိုယူကရိန်းကအဝေးထိန်ဒရုန်းတွေသုံးပြီးတိုက်ခိုက်ခဲ့တယ်လို့ဆွဆွဲပြီးရုရှားကနိုဝင်ဘာလ29ရက်နေ့တုန်းကကောက်နှံတင်ပို့မှုကိုရပ်တန့်ခဲ့တာပါကမ္ဘာတဝန်းစားနပ်ရိက္ခာဆိုင်ရာအကြက်တဲတွေနဲ့ကြုံနေရချိန်မှာပဲကုလသမဂ္ဂနဲ့တူရကီကဂျားဝင်ဆောင်ရွက်ပေးမှုအရာရုရှားရဲ့ဓာတ်မြေဩဇာနဲ့ယူကရိန်းရဲ့ကောက်နှံတွေပင်လယ်နယ်ထဲကတဆင့်ကုန်တင်သင်္ဘောတွေနဲ့ပြန်လည်တင်ပို့ဖို့ဇူလိုင်လမှာပဲကောက်နှံတင်ပို့ရေးပင်လယ်နယ်သဘောတူညီချက်အစီအစဉ် Black Sea Grain Initiative ကိုလက်မှတ်ရေးထိုးနိုင်ခဲ့တာပါကုလသမဂ္ဂကတော့အခုနောက်ဆုံးရုရှားရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြောင်းပြောပါတယ်နိုဝင်ဘာလ3ရက်နေ့ကစပြီး2ရက်ကြာတွေ့ဆုံတဲ့ G7 ဆက်မှုထိပ်သီးအဖွဲ့ဝင်တွေကဒီမိုကရေစီနိုင်ငံတွေကလည်းယူကရိန်းကိုဘလို့ပူးပေါင်းကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။မြောက်ကိုရီးယားကပြီးခဲ့တဲ့ဗုဒ္ဓဦးနဲ့နိုဝင်ဘာလ2ရက်နေ့ကဒုံးကျည်အစင်း20ကျော်ပြစ်လွတ်စမ်းသပ်ခဲ့ပြီးတဲ့နောက်တနေ့ကြာတာပြီးနေမှာပဲတာဝဲပြစ်ဒုံးကျည်အပါအဝင်နောက်ထပ်ဒုံးကျည်35ကိုစမ်းသပ်ပြီးတော့ပြစ်လွတ်ခဲ့ပါလိမ့်။အခုလိုမြောက်ကိုရီးယားဒုံးကျည်ဆက်သပ်မှုတွေကြောင့်ဂျပန်နိုင်ငံမီယာဂီ၊ယာမာကာတာနဲ့နီဂါတာပြည်နယ်တွေမှာဒေသခံတွေဘေးလွတ်ရာကိုပုန်းခိုကြဖို့အရေးပေါ်သတိပေးချက်ထုတ်ပြန်ခဲ့ပါလိမ့်။မြောက်ကိုရီးယားရဲ့တာဝဲပြစ်ဒုံးကျည်ကကီလိုမီတာ860လောက်အကွာထိရောက်ခဲ့တဲ့ဆိုပြီးတော့စစ်ဖက်ရာရှိတွေကိုကူကားပြီးတောင်ကိုရီးယားရုံဟတ်တရင်ကဖော်ပြထားပါလိမ့်ပထမနေ့ဗုံးတူးနေ့တုန်းကမြောက်ကိုရီးယားကမစ်ဆိုင်းတုံး23လုံးထပ်မင်းဒရက်ဆက်ပစ်ခတ်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားနယ်မြေပတ်သေးကိုပါအနည်းဆုံး3လုံးပစ်ခတ်ခဲ့ပါလိမ့်တောင်ကိုရီးယားအရှေ့မြောက်ဘက်ကခီးသွွားတွေလာလိရှိတဲ့ဆော့ချိုကန်ယိုဒက်မြို့အရှိတ်ပင်လယ်ပြင်ထဲကိုဒုံးကျည်တစ်လုံးကျရောက်ခဲ့တဲ့ဆိုပြီးတော့တောင်ကိုရီးယားစစ်တပ်ကပြောပါလိမ့်နောက်တစ်လုံးကတောင်ကိုရီးယားအရှိတ်ကမ်းလွန်နဲ့တတိယတစ်လုံးကတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားရေပြင်ပိုင်နဲ့မြင်းတောင်မဲ26ကီလိုမီတာအကွာနိုင်ငံတကာရေပိုင်နှစ်ထဲကိုကျခဲ့လို့ပြောပါလိမ့် ဒုံးကြီးအညာကြီးပြစ်ခတ်မှုကြောင့်တောင်ကိုရီးယားမှာရုတ်တံကနေတတိပေးချက်ထုတ်ပြန်ခဲ့ရသလိုကန်လွန်ဒေသကျွန်းတစ်ခုမှာလေကြောင်းရံအချက်ပေးအိုးအော်ဆွဲပြော်တဲ့တတိပေးခဲ့ရပါသည်မြောက်ကိုရီးယားကဒီနှစ်ထဲမှာပဲ့ထင်းတက်ဒုံးအလုံး50ကျော်စံချိန်တွေပြစ်ကတ်ခဲ့ပေမဲ့အခုတခါလိုမျိုးတောင်ကိုရီးယားဘက်ကပြစ်ကတ်တာမရှိခဲ့သလိုသတိပေးချက်ထုတ်ပြန်တာမျိုးလည်းမရှိခဲ့ပါဘူး။တောင်ကိုရီးယားဘက်ကတစ်ဖက်ရန်သူပြစ်မှတ်ကိုတိတိကျကျချိန်ရွယ်ပြစ်နိုင်စွာရှိသလိုပြစ်ဖို့လည်းအသင့်ရှိရဲ့အကြောင်းပြတဲ့အနေနဲ့နှစ်နိုင်ငံရေပြင်နယ်နိမိတ်မြင်းရဲ့မြောက်ဘက်ကိုတောင်ကိုရီးယားစစ်လေယာဉ်တွေမစ်ဆိုင်းတို့သုံးလုံးပြစ်ခတ်ပြီးတော့တုံ့ပြန်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါရီ။တောင်ကိုရီးယားသမ္မတရွန်းဆိုယူကတော့မြောက်ကိုရီးယားရဲ့ပြစ်ခတ်မှုဟာတောင်ကိုရီးယားပိုင်နယ်ကိုထိပါတာဖြစ်တဲ့အကြောင်းပြောသလိုဂျပန်ကာကွယ်ဝင်ကြီးယာဆူကာဆူဖာမာဒါကလည်းဒါဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းပြောပါရီ။
ရာဇီနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိသမ္မတဂျဲဘိုဆိုနာရိုကိုသမ္မတဟောင်းလူလာဒီဆေဗာကအပြတ်အသတ်အနိုင်ရသွားပါတယ်။ဒီဆေဗာဟာမဲရခိုင်နှုန်း50ကျော်အနိုင်ရရှိသွားကြောင်းရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။အခုရွေးကောက်ပွဲမှာအနိုင်ရရှိသွားတဲ့ဒီဆေဗာဟာအရင်သမ္မတတာဝန်ထမ်းဆောင်ခဲ့စဉ်ကလူသန်းပေါင်းများစွာကိုဆင်းရဲရင်းကကယ်ယူခဲ့တယ်လို့အများကယူဆနေကြပါတယ်။အခုလိုသမ္မတဒီဆဲဗာရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကလည်းဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်
။ထိုင်ဝမ်နဲ့ဥရောပနိုင်ငံတွေကြားဆက်ဆက်ရေးခိုင်မာစီဖို့ထောက်ပြတဲ့အကြောင်းပြသတဲ့အနေနဲ့ဥရောပပါလီမန်လွှတ်တော်အမတ်အဖွဲ့တစ်ဖွဲ့ကြားသာပေးရင်တော့ထိုင်ဝမ်ကိုသွားခဲ့ပါလိမ့်။လွှတ်တော်ချင်းချင်းကြားပို့ပြီးတော့ရင်းနှီးတဲ့ဆက်ဆက်ရေးမျိုးရှိလာဖို့နဲ့ကုန်သွယ်ရေးကြီးညိုနယ်မှုနဲ့အရင်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြှင့်ဖို့အတွက်ယူကရိန်း၊ဂျာမနီ၊ UK ကိုဆိုဗိုချက်သမရနိုင်ငံဘယ်လ်ဂျီယံနဲ့နယ်သာလန်နိုင်ငံတွေကလွှတ်တော်မတ်တွေကထိုင်ဝမ်ကိုသွားခဲ့ပါလိမ့်။ဒီမဟာမိတ်အဖွဲ့က2020ဂျွန်လတရုတ်ပါလီမန်မဟာမိတ် iPad ကိုစောင့်ဖွင့်ကလေးကထိုင်ဝမ်ကိုပထမဆုံးလာတဲ့အဖွဲ့ဖြစ်ပါလိမ့
်။ဒီဘက်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်အီတန်စင်နဲ့ကိုငိမ့်ညာတို့ပြောပြပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။တော်ရချင်နေနေကျွန်တော်တို့ video မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တစင်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့အကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေကကြီးညာပေးมาဖြစ်ပါတယ
်ရုရှားနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေအရဒီနှစ်ထဲလောလောလတ်လတ်စစ်ထဲကိုရောက်လာတဲ့တပ်သားတစ်တွေဟာစစ်တင်တဲ့လုံးဝမရတာဒါမှမဟုတ်အနည်းချင်းသာရတဲ့အခြေအနေမျိုးဖြစ်လာနိုင်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကသူတို့ထောက်လှမ်းရရှိတဲ့အချက်အလက်တချို့ဒီကနေ့ထုတ်ပြန်ရမှာပြောပါရစေ။နှစ်စဉ်ကုလဆောင်းရာသီမှာစောင်းဦးရာသီမှာဒီစစ်သားတစ်တွေလက္ခဏာဖြစ်ပြီးတော့ရုရှားစုရအနေနဲ့လက်ရှိတပ်သားတစ်တွေကိုတင်နန်းပေးနိုင်ဖို့အခက်အခဲတွေရှိနေပုံရတယ်လို့ထောက်လှမ်းရေးအချက်အလက်တွေကဖော်ပြတာဖြစ်ပါရစေ။အီရန်နိုင်ငံအနေနဲ့ရုရှားကို drone ဒီ mount အဝေးထိန် drone ယာဉ်တွေပို့ပေးခဲ့တဲ့ဆိုတာကိုပထမဆုံးအကြိမ်ဝန်ခံလိုက်ပါတယ်။ယူကရိန်းကိုရုရှားစစ်ပွဲမဆင်နွှဲခင်ကတည်းကဒီ drone ယာဉ်တွေကိုပေးပို့ခဲ့တာဖြစ်တယ်ဆိုပြီးတော့အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာပါ။ရုရှားအနေနဲ့ယူကရိန်းအရက်သားပြင်းမှတ်တွေနဲ့စွန့်ရင်အခြေခံအဆောက်အုံတွေကိုအီရန်နိုင်ငံလုံး drone ယာဉ်တွေနဲ့အကြီးကျယ်ပစ်ခတ်ခဲ့တယ်လို့ဆွဆွဲတာတွေရှိလာခဲ့ပြီးမှအီရန်ဘက်ကအရင်တုန်းကမရှင်းမလင်းပြောခဲ့တာတွေရှိပေမဲ့အခုတော့ဝန်ခံလိုက်တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့လာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာယူကရိန်းနဲ့မြောက်ကိုရီးယားအရေးအပါအဝင်ကမ္ဘာနိုင်ငံအားလုံးအပေါ်တက်ရောက်မှုရှိနေတဲ့ကိစ္စရဲ့အများပြားဆွေးနွေးသွားမှာဖြစ်ပြီးတော့ကမ္ဘာမှာအမေရိကန်ရဲ့ဥဆောင်မှုအခိုင်အမာဆက်ရှိနေတာကိုပြသသွားမှာဖြစ်တယ်လို့အမေရိကန်မျိုးသားလုံးကြွေးကောင်စီပြောခွင့်ရဂျွန်ကာဗီက VOA ကိုပြောဆိုပါရယ်အားလုံးပေါ်မှာတက်ရောက်မှုတွေရှိနေတဲ့အချက်အသေးစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်မဲ့အခွင့်အလမ်းတစ်ရက်အဖြစ်သမ္မတဘိုင်ဒန်ကယူဆထားတဲ့အတိုင်းဒီဆွေးနွေးပွဲတွေကိုတက်ရောက်ဆွေးနွေးသွားမှာဖြစ်တယ်လို့အမျိုးသားလုံးကြွေးကောင်စီပြောခွင့်ရဂျွန်ကာဘီက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းချိန်မှာပြောဆိုသွားတာဖြစ်ပါရယ်ရှင်
သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Bill Andrade နဲ့ DM1 တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190တို့ကနေအတန်လွင်ဖေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ